Welcome to the Voice of America in Burmese.
Mingla nya jan phit ja ba si to ta shin mya shin 2018 khu ni me la 6 ye VOA American an tan ye tanin nwi ni nya ba season rwe go Washington DC myo ro ga ni myama san daw chain nya 9 na yi ga ni 10 na yi thi line to meter 25 32 51 ne line lat meter 190 ro ga ni dai yai tin set ni ba bi shin ဒီညအစီအစဉ်တွေကိုကျမများသစင်အောင်ကတာဝန်ယူတင်ဆက်သွားမှာပါ
ကျမ thank you ထိုက်ပါရှင်အာဖဂန်နစ္စတန်ကဗလီဝစ်ကြောင်းတစ်ခုမှာပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံး12ဦးသေဆုံးရပါတယ်မနေ့ကအဖမ်းခံခဲ့ရတဲ့ရုရှားတိုက်ခိုက်ခောင်းဆောင်အလက်စီနဗနီကတော့ဒီကနေ့မှပြန်ပြီးတော့လွတ်လာပါပြီဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုသားညုံနဲ့အတူကြည့်ညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောတာရှင်တွေနားဆင်ကြရမယ်တနင်္ဂနွေညရဲ့ထိတ်တန့်ရောက်သတင်းလွှာမှာတော့ကချင်ပြည်နယ်ကထောင်နဲ့ချီပိတ်မိနေတဲ့စစ်ရှောင်ဒေသခံပြည်သူတွေကိုအ мян ဆုံးကယ်ထုတ်နိုင်ဖို့ပြည်ထောင်စုအစိုးရရဲ့အကူအညီကိုကူညီပေးနေသူတွေကမျှော်လင့်နေကြပါတယ်
ကျဟုတ်ကဲ့အခုအချိန်လေးကောင်းလာပါပြီသူလူကျပြန်ဒီကြီးရောက်လာတာနဲ့အင်္ဂါပြီဒီဘက်ကလည်းဇန်နီမဟိုဆက်ွယ်လောက်ဆောင်တဲ့အချိန်မှာအခုအားလုံးကို
KBC ကချင်းနှချင်းခရီးရန်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်ကပြောသွားတာပါအပြည့်အစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဒီသတင်းပတ်ရဲ့မြမရေးရဆွေးနွေးကမ်းမှာတော့မြမဆိုးရတစ်လက်ထက်အလုတ်ကင်အခွင့်လန်းတွေအလုတ်သမားတွေရဲ့အခွင့်အရေးတွေအကြောင်းအလုတ်သမားအခွင့်အရေးဆောင်ရွက်နေသူရဲ့သုံးသပ်ချက်ကိုနားဆင်ရဖို့ရှိတယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမပြည်မှပေးစာများပြည်ရင်းသုံးသပ်ချက်နဲ့ကဘာတလွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားမှာပါရှင်အခုတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုသားညွန့်တို့ကတင်ပြပေးပါမယ်ရှင်
အာဖဂန်နစ္စတန်ရှစ်တောင်ပိုင်းဒေသကမဲဆန္ဒရှင်စီရင်ပေးသွင်းရာစင်တာအဖြစ်အသုံးပြုနေတဲ့လူစီကားရာဗလီဝစ်ကျောင်းမှာအင်အားပြင်းဘုံပေါက်ကွဲခဲ့တာကြောင့်ဖျားဝတ်ပြုသူအနည်းဆုံး12ဦးသေဆုံးပြီး33ဦးဒဏ်ရာရခဲ့ပါတယ်။နိုင်ငံမြောက်ပိုင်းမှာအိန္ဒိယနိုင်ငံသားအများစုပါတဲ့အင်ဂျင်နီယာ9ဦးကိုဘယ်သူတွေမှမသိတဲ့တနတ်သမားတွေပြန်ပေးဆွဲပြီးနိုင်ငံပိုင်းအခြားမှာပဲနိုင်ငံတောင်ပိုင်းမှာဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တာပါ။ပါကစ္စတန်နဲ့နယ်စပ်မှာရှိတဲ့ Khost ပြည်နယ်ကဗလီဝစ်ကျောင်းမှာဘုံးကွဲခဲ့တာပါအသေးအပြောက်အရှိအတွက်ကိုပြည်နယ်ရဲချုပ်က VOA ကိုအတည်ပြုပါတယ်အသေးအပြောက်အရှိအတွက်တိုးလာအောင်မယ်လို့လည်းယူဆတဲ့အကြောင်းပြောပါတယ်အသေးကဘုံးကွဲသမားကတိုက်ခိုက်ခဲ့တာလို့ကနဦးသတင်းနေမှာဖော်ပြခဲ့ကြပေမဲ့လို့လည်းပြည်နယ်ရဲချုပ်ဟာနန်ကတော့ကနဦးစုံစမ်းချက်တွေအရာထောင်ထားတဲ့ဘုံပေါက်ကွဲခဲ့တာလို့ယူဆတဲ့အကြောင်းပြောပါတယ်အခုဘုံပေါက်ကွဲမှုကိုဘယ်သူကမှသူတို့လက်ချက်လို့မပြောသေးပါဘူး။တာလီဘန်တို့ကတော့သူတို့နဲ့ပတ်သက်မှုမရှိဘူးလို့ညှင်းဆိုထားပါတယ်။ပြီးခဲ့တဲ့လတုန်းကလည်းမြို့တော်ကာဘူးကမဲဆန္ဒရှင်တပ်တေကန်လက်မှတ်ထုတ်ပေးရေးစင်တာမှာအသေးကံဘုံခွဲတိုက်ခိုက်ခံရတာကြောင့်လူပေါင်း60လောက်သေဆုံးရပြီးတရာကျော်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုတော့ Islamic အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းတုန်းကလည်းအာဖဂန်နိုင်ငံမြောက်ပိုင်းမတိမငိဖြစ်နေတဲ့ဘက်ကလန်ပြည်နယ်ရဲ့မြို့တော်ပေါ်လ်အီခိုမာရီအနီးမှာအိန္ဒိယနိုင်ငံသားအင်ဂျင်နီယာ6ဦးနဲ့ဒေသခံ2ဦးတို့ပျောက်ဆုံးသွားတယ်လို့အာဖဂန်ရာရှိတို့ကပြောပါတယ်။လျှက်စစ်ဓာတ်အခွဲရုံမှာလုံလုံနေကြတဲ့အင်ဂျင်နီယာတွေအလို့အသွားမှာလက်နက်ကင်တွေကခြုံကိုတိုက်ခိုက်ပြီးပြန်ပြီးဆွဲခေါ်ဆောင်သွားတာဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်။လျှက်စစ်ဓာတ်အခွဲရုံကိုလဲပတ်နေတဲ့အိန္ဒိယကုမ္ပဏီကဝန်ထမ်းတွေပြန်ပေးဆွဲခံရတာဖြစ်ပါတယ်။တာလီဘန်သဘုံတွေလှုပ်ရှားနေတဲ့ဘက်ကလန်ပြည်နယ်ထဲပြန်ပေးဆွဲခံရမှုကလည်းဘယ်သူလက်ချက်ဆိုတာမသိရသေးပါဘူး။တချိန်ထဲမှာပဲနိုင်ငံမြောက်ပိုင်းဘဲဒဲဂက်ဆမ်ပြည်နယ်ကတာလီဘန်တို့ထိန်းချုပ်ရာခရိုင်တစ်ခုကိုတော့ဒီကနေ့မှပဲအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကအတည်ပြုထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့အီရန်ရဲ့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်နောက်မှဒီဆုံးဖြတ်ချက်အပေါ်မှာနောက်တရစရာတွေဖြစ်လာလိမ့်မယ်လို့အီရန်သမ္မတကတင်းဦးအနေနဲ့မှသတိပေးလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့အမေရိကန်ပြည်ထောင်စုနှုတ်ထွက်သွားမယ်ဆိုရင်တမိုင်းမှာမကြုံစဘူးအမေရိကန်အနေနဲ့နောက်တရစရာဖြစ်လာလိမ့်မယ်လို့အီရန်သမ္မတဟက်ဆန်ရာဟူနီကရုပ်သံပေးကုန်းတစ်ခုမှပြောသွားတာပါ။ဒီနျူကလ িয়ার သဘောတူညီချက်ကိုအမေရိကန်အနေနဲ့ဆက်ပြီးတော့လက်ခံမလားလက်မခံတော့ဘူးလားဆိုတာကိုတော့မေလ12ရက်နေ့ကြာလို့ရှိရင်သူ့အနေနဲ့ဆုံးဖြတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်။အီရန်နိုင်ငံရဲ့ပက်ထိန်ဒုံးလက်နက်အစီအစဉ်ကိုကန့်သတ်ရေးအပါဝင်အီရန်နျူကလ িয়ার သဘောတူညီချက်ပြင်ဆင်မှုတွေကိုမလုပ်ဘူးဆိုရင်တော့အမေရိကန်အနေနဲ့ဒီသဘောတူညီချက်ကိုလက်ခံတော့မှာမဟုတ်ဘူးဆိုပြီးသမ္မတထရမ့်ကပြောထားပါတယ်။အ ယူရန်နိုင်ငံဘက်ကတော့2015ခုနှစ်ကနိုင်ငံတကာနဲ့ရထားတဲ့နျူကလ িয়ার သဘောတူညီချက်ကိုပြန်ပြီးတော့ပြင်ဆင်တာလက်ခံမှာမဟုတ်ဘူးလို့ယူရန်နိုင်ငံကြီးဝန်ကြီးကပြီးခဲ့တဲ့ဇာတာပိနေ့ကပြောပါတယ်။စည်းင်းစေတနာကောင်းနဲ့ရထားတဲ့ဒီသဘောတူညီချက်ကိုပြန်လည်ပြင်ဆင်တာဒါမှမဟုတ်ထမှန်ဖြစ်စွတ်တာမျိုးကိုလက်ခံမှာမဟုတ်တယ်လို့ပဲအီရန်နိုင်ငံရဲ့လုံခြုံရေးကိုပြင်ပကနေပြီးတော့ဆွတ်ဖက်လာတာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့အီရန်နိုင်ငံရဲ့ဝန်ကြီးဂျာဗစ်ဇာရစ်ကပြောပါတယ်။အမေရိကန်အနေနဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်မယ်လို့ချိန်ချောက်ထားတဲ့အတိုင်းသမ္မတထရန့်လှုပ်လာမယ်ဆိုရင်တော့အီရန်ဘက်ကလည်းဒီသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အီရန်ရဲ့နိုင်ငံအုပ်ချုပ်အယက်တိုလာအလီခိုမနီရဲ့နိုင်ငံကြီးမူဝါဒအကြံပေးကပြီးခဲ့တဲ့သတင်းပတ်တုန်းကသတိပေးပြောခဲ့ပါတယ်။ဒါပြင်ဒီသဘောတူညီချက်ကိုပြန်လည်ပြင်ဆင်တာမွတ်မနာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်ဒီသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ Britain ပြင်သစ်နဲ့ Germany နိုင်ငံတို့ကတော့ဒီသဘောတူညီချက်ကနေပြီးတော့ American နှုတ်မထွက်ဖို့သမ္မတ Trump ကိုဖြောင်းဖြားနေကြပါတယ်ဒီသဘောတူညီချက်ကိုဒီကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ကြံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Russia နဲ့တရုတ်တို့ကလည်းလက်မှတ်ထိုးထားကြတာပါခင်ဗျာ
ရုရှားနိုင်ငံရဲ့အထင်ရှားဆုံးအထိုက်ခံခေါင်းဆောင်အလက်စီနေဗနီနဲ့ရာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေမိနစ်စနေနေ့ကရဲကဖမ်းဆီးခဲ့ပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့အထိုက်ခံခေါင်းဆောင်ပြန်ပြီးလွတ်မြောက်လာပါတယ်။လေးချိန်မြောက်သမ္မတသက်တမ်းအတွက်ဗလာဒီမီယာပူတင်ကျန်းသစ္စာကျင်းဆိုပွဲကိုကန့်ကွက်တဲ့အနေနဲ့မော်စကိုမြို့တော်နဲ့တခြားမြို့ကြီးကိုဆင်မှာဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲအထိုက်ခံခေါင်းဆောင်အဖမ်းခံခဲ့ရတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာသူပြန်လွတ်လာပြီဆိုတာကိုနေဗနီက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။မော်စကိုမြို့လယ်ကောင်ကဆန္ဒပြနေရာကိုနေဗနီရောက်အပြီးမိနစ်ပိုင်းအတွင်းမှာပဲသူနဲ့သူ့ရဲ့မဟာမိတ်နီကိုလိုင်လန်စကင်တို့ကိုဖမ်းဆီးခဲ့ပါတယ်။နံပါတ်ထုတ်တွေကင်ဆောင်ထားတဲ့အဓိကယုံဖြိုခွင့်ရေးရဲတွေရောရိုးရာစစ်ဝတ်စုံဝတ်ထားသူတွေကပါမော်စကိုမြို့တော်ကလူအုပ်ထက်ကိုကြမ်းကြမ်းတမ်းတမ်းဝင်ရောက်ရိုက်နှက်ပြီးငယ်ရွယ်သူအများစုကိုဖမ်းဆီးခဲ့ပါတယ်။နိုင်ငံတော်ဝန်မှလူပေါင်း 1,300 ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့တီးခြားလွတ်လပ်တဲ့စောင့်ကြည့်လေလာရေးအဖွဲ့ OVD Info ကခန့်မှန်းထားပါတယ်ရှင်
။လဗနွန်နိုင်ငံမှာ9နှစ်အတွင်းပထမဆုံးကြိမ်ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေအခုတနင်္ဂနွေနေ့ကျင်းပရမှာလဗနွန်ပြည်သူတွေမဲအုံတွေကိုသွားမဲထည့်နေကြပါတယ်။ဒီလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့စီစဉ်တဲ့နေရာမှာလုံခြုံရေးစိုးရိမ်ချက်တွေကြောင့်အချိန်ချင်းရွှေ့ဆိုင်ခဲ့ရပြီးတော့မှအခုမှကြံကျင်းပဖြစ်တာပါရွေးကောက်ပွဲမှာအဓိကရှင်ပြန်ပွဲတွေကတော့အနောက်နိုင်ငံတွေရဲ့ထောက်ခံမှုကိုရထားတဲ့ညွန်မောင်းအဖွဲ့ရဲ့ဝန်ကြီးချုပ်ဆာဒ်ဟာရာရီရဲ့ Future Movement Party အနာဂတ်လှုပ်ရှားရေးပါတီနဲ့အီရန်နိုင်ငံထောက်ခံမှုရထားတဲ့ Hezbollah အုပ်စုတို့ဖြစ်ပါတယ်။နေရာပေါင်း128နေရာရှိတဲ့ Lebanon ပါလီမန်မှာမွတ်စလင်နဲ့ခရစ်စတန်တွေကိုအညီအမျှရထားပြီးတော့အခုဒီရွေးကောက်ပွဲအတွက်မှာတော့အမျိုးသမီး86ဦးပါဝင်ရှင်ပြန်ကြပါတယ်။အခုဒီတနင်္လာနေ့ရွေးကောက်ပွဲအတွက်မဲအုံတွေမှာလုံခြုံရေးတွေကိုလည်းအပြည့်ချထားပါတယ်ရွေးကောက်ပွဲရလဒ်ကတော့ဒီရက်တန်ကြာမှထွက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ American ပြည်တော်စု Hawaii Big Island ကျွန်းအရှိပဲချမ်းကကေလာဝေးမီးထောင်ကနေနောက်ထပ်ချွေရည်တွေမှုတ်ထုတ်ခဲ့ပြီးနောက်မှာတော့ဒေသခံတွေအထူးသတိထားနေကြသလိုအများပြားလဲဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။မိတော်ချွေရီတွေကြောင့်အ ਨੇ ဆုံအင်္ဂါလုံးလောက်ပျက်စီးခဲ့တယ်လို့ AP သတင်းကဖော်ပြပါတယ်။အိမ်တွေကတ်တရာတွေမိလောင်နာကထွက်တဲ့မိကုံငွေတွေကြောင့်ကျန်းမာရေးအတွက်စိုးရင်စရာရှိပြီးရှောင်ရှားကြဖို့ကိုလည်းဟာဝိုင်ယီမိတော်စောင့်ကြည့်ရေးအဖွဲ့ကမနေ့စနေနေ့တုန်းကသတိပေးထားပါတယ်။ထိခိုက်ဒေဆုံးမှုနဲ့ပတ်သက်လို့တော့သတင်းတွေမရှိသေးပါဘူး။လေလူထဲမှာကန့်တန့်ငွေပဝင်မှုမြင့်နေတာကိုတွေ့ရှိရတဲ့အကြောင်းပြီးခဲ့တဲ့တောက်ချာနေ့တုန်းကတာဝန်ရှိသူတွေကသတိပေးထားပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကပြင်းအား6.9ရှိတဲ့ငလျင်တစ်ခုလှုပ်ခဲ့ပြီးတဲ့နောက်မီးရောင်ကနေချော်ရည်ဘူးတွေအပူတန်းကြောင့်အေးပြောလူနီးကြောက်တုံးကြောက်ခဲတွေနဲ့အစိတ်တက်ငွေတွေလူနေဒေသတွေဘက်ကိုဆက်ပြီးတော့စီးဆင်းပြန့်လွင့်နေပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်ဒီတောင်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်ရလဒ်တစ်ခုအနေနဲ့တောင်ကိုရီးယားနိုင်ငံကစံတော်ချိန်နဲ့တထပ်တည်းဖြစ်အောင်လို့မြောက်ကိုရီးယားနိုင်ငံဘက်ကအခုစနေနေ့ကစပြီးတော့သူ့ရဲ့စံတော်ချိန်ကိုမိနစ်38တိုးလိုက်ပြီလို့မြောက်ကိုရီးယားဆွေးအောက်ပိုင်းမီဒီယာကကြေညာပါရတယ်။နှစ်ဖက်နေဆက်စစ်မဲ့ဆုံးမှာရှိတဲ့ပန်မွန်ဂျွန်ကြေးရွာလေးမှာလုပ်တဲ့အဲ့ဒီထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတိပေးထားတဲ့အတိုင်းဆွမ်းလိုက်တာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲမှာတော့ကိုရီးယားကျွန်းဆက်ကိုနျူကလ িয়ার မဲ့ဒေသဖြစ်ဆောင်းရွက်ဖို့နဲ့ငြိမ်းချမ်းရေးသဘောတူညီချက်တည်ရရဖို့နှစ်ဖက်ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။ တောင်မြောက်နှစ်နိုင်ငံတပေါင်းနဲ့ဖြည့်ရေးအတွက်တတိယကြိမ်နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်အခုလိုမျိုးအချိန်ပြောင်းလဲသတ်မှတ်မှုဟာပထမဆုံးလက်တွေ့ခြေလှမ်းဖြစ်တယ်လို့မြောက်ကိုရီးယားပိုင် KCNA သတင်းဌာနကကြေညာပါတယ်။ပတ်မွန်းချုံမှာထိပ်သီးဆွေးနွေးပွဲလုပ်နေချိန်နှစ်နိုင်ငံကြားအခုလိုမျိုးအချိန်ကွဲပြားမှုဖြစ်နေတာကိုမြင်ရတာဟာအင်တာမနာကျင်စိတ်မကောင်းစရာဖြစ်ရတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့တဲ့အကြောင်းကိုလည်း KCNA သတင်းဌာနကကြေညာပါတယ်။အခုလိုနှစ်နိုင်ငံအချိန်တပြေးညီသတ်မှတ်ဖို့သူရဲ့ဆုံးဖြတ်ချက်ဟာအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညီညွတ်ရေးအတွက်လက်တွေ့ကျတဲ့ပထမဆုံးခြေလှမ်းဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့သလိုပဲဒီဆုံးဖြတ်ချက်ကိုအခုစနေနေ့မှာစတင်ဖို့မြောက်ကိုရီးယားပါလီမန်ကတင်းလာနေကြတဲ့အတီးပြုတ်ပေးခဲ့တာပါခင်ဗျာ။
ဒေတာရင်းတင်ရရဲ့အပေါ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုအေးအေးယူဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံရေးဦးဆောင်အဖွဲ့ဝင်ရန်ဂျီချီတို့သဘောတူခဲ့ကြပါတယ်။မနေ့စနေနေ့နှောင်းပိုင်းကနှစ်နိုင်ငံထိပ်တန်းတန်တမန်နှစ်ဦးတို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြတာမှာနှစ်နိုင်ငံအရေးဒေတာတွင်းနဲ့ကမ္ဘာအရေးနှစ်ဖက်ဆွေးနွေးမှုတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးဌာနပြောခွင့်ရဟက်တာနယူးယော့ကပြောဆိုထားပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်တရုတ်အနေနဲ့အခိုင်အမာပိုင်းဖြတ်ထားတယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောဆိုထားပါတယ်
။အိန္ဒိယပိုင်ကက်ရှမီးယားဒေသမှာလုံခြုံရေးတပ်တွေနဲ့ထိခိုက်ဖြစ်ပြီးတော့ရပ်သားတွေတေချေခဲ့ရတဲ့ပုံမှာဆနပြကန့်ကွက်တဲ့အနေနဲ့အိန္ဒိယပိုင်ကက်ရှမီးယားဒေသနွေရာသီမြို့တော်ဆရီနဂါမှာအခုတင်းကုန်နေတဲ့တမျိုးလုံးလုပ်ငန်းတွေလှုပ်ရှားမှုတွေရထားကြဖို့ခွဲထွက်ရေးလှုပ်ရှားသူတွေကလှုပ်ဆော်ပါတယ်။ဒါကြောင့်မလို့ဆရီနဂါမြို့ရဲ့လက်ချော့ဒေသအပောင်းဝင်ဓိကကြတဲ့ဈေးကြီးတွေပိတ်ထားပြီးတော့ခြောက်ကန့်နေပါတယ်။ကက်ရှမီးယားတောင်ကြားဒေသကကျောင်းတွေကောလိပ်တွေနဲ့ခြားစီးပွားရေးလုပ်ငန်းတွေအားလုံးလည်းရပ်ထားရပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ငင်ထိုင်းနဲ့ကိုသားညွန်ဦးတို့ကပြောပြခဲ့ကြတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆက်မျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါအရင်ဆုံးကချင်ပြည်နယ်ဘက်ကဒုက္ခသည်တွေအကြောင်းနောက်ဆုံးရသတင်းကိုတင်ဆက်ချင်ပါတယ်ပြည်ထောင်စုအစိုးရရဲ့အကူအညီနဲ့ကချင်ပြည်နယ်တွေကထောင်ချီပိတ်မိနေတဲ့စစ်ရှောင်ဒေသခံပြည်သူတွေကိုအ мян ဆုံးကယ်ထုတ်နိုင်ဖို့မျှော်လင့်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။နေမေလုံးကျုံရေးအကြောင်းပြပိတ်ပင်နေတဲ့တပ်မတော်ဘက်ကလည်းအဆင်ပြေအောင်ညှိနှိုင်းဆောင်ရွက်ပေးဖို့ကချင်နယ်မြေခံလွှတ်တော်ကိုယ်စားလှယ်တွေဘက်ကလည်းမျှော်လင့်နေကြပါတယ်။တချိန်တည်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးလဲကချင်ကိုရောက်လာပြီးစစ်ဆောင်ပြည်သူတွေအတွက်လိုအပ်တာတွေကိုဆောင်ရွက်ပေးနေပါတယ်အသေးစိတ်ကိုမဆုမွန်စူးစီးတင်ပြထားပါတယ
်ဟုတ်ပါတယ်ကချင်လူမျိုးရေးတပ် KIA နဲ့မြမဆိုးရစစ်တပ်တို့ကြားတကြောပြန်တိုက်ပွဲတွေအတွင်ပိတ်မိနေတဲ့ကချင်ပြည်နယ်လိုင်းနောင်ခူးဒေသကဒေသခံတွေကိုကချင်ပြည်နယ်အစိုးရဝန်ကြီးချုပ်ကိုယ်တိုင်ဦးစီးပြီးတော့အရေးပေါ်ကွက်ထုတ်ဖို့အစီအစဉ်တွေကိုတော့တပ်မတော်ဘက်ကနယ်မြေလုံခြုံရေးအကြောင်းပြခွင့်မပြုတဲ့အတွက်ကယ်ဆယ်ရေးအဖွဲ့တွေနောက်ပြန်ဆုတ်ခဲ့ကြရတာဖြစ်ပါတယ်ဒီအချိန်မှာပဲပြည်ထောင်စုအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကချင်ပြည်နယ်ကိုရောက်ရှိလာပြီးတော့စစ်ဆောင်ပြည်သူတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီနောက်မှာတော့ပိတ်မိပြည်သူတွေကယ်ထုတ်နိုင်ရေးကချင်လူငယ်တွေနဲ့လူကယ်ပြန်ဝန်ကြီးတို့ဆွေးနွေးညှိနှိုင်းခဲ့ကြတယ်လို့ KBC ကချင်နှစ်ချင်းခရီးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကပြောပြပါတယ်ဟုတ်ကဲ
့ဟုတ်ကဲ့အခုအချိန်လေးကောင်းလာပါပြီစုစုကယ်ပြန်ဝန်ကြီးရောက်လာတာနဲ့ဆန်ကပြီးဒီဘက်ကလည်းယင်းဒီမှာဟိုဆက်ွယ်လှုပ်ဆောင်တဲ့အချိန်မှာအခုအားလုံးကိုဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့အခုတော့ဆက်ဆံမယ်ဆက်မြောက်ပါဆက်ပြီးတောင်းဆိုသွားနေပြီဟုတ်ကဲ့ဆရ
ာ
လက်ကျန်တဲ့လူတွေကိုပြန်ပြီးမှပေါ်ဆောင်မလို့ပြောတယ်ဆိုတော့ကျွန်တော်တို့ကဒီမှာဒီနယ်တွေနဲ့ကျွန်တော်ခရိုင်တိုင်းပြည်သူကဟိုလူခဲ့တဲ့ဒီနေရာမှာကျွန်တော်ဒီနယ်ဆေးရနဲ့လှုပ်ရှိတဲ့အချိန်မှာစစ်တပ်ကပြည်တွင်နဲ့ဆွေးကြောမလို့အဲ့ဒီလိုင်းတော့ခုကိုကျွန်တော်လမ်းလျှောက်ချီတက်ဖို့လုပ်ထားတဲ့အစီအစဉ်ရှိတယ်ရှိတယ်ဆိုတော့အခုတကယ်လို့အဲ့ဒီသူတို့ဟိုအားလုံးကိုကဲထုတ်မယ်ဆိုရင်တော့ကျွန်တော်တို့ကတော့ပြန်စဉ်းစားအောင်ပေါ့ဒါကိုဒါဒီမှာသိရင်ချက်ပေးမယ်တောင်းကြည့်မှာအားလုံးဆက်လာပြီဆိုတော့ကျွန်တော်တို့ကတော့ဘာမှဆက်လက်လုပ်ဆောင်ကြမလို့ပါဘူးပေါ့အဲ့လိုစဉ်းစားပါလေ
ကချင်ပြည်နယ်လွိုင်းနောင်ခူးမှာပိတ်မိနေတဲ့ဒေသခံပြည်သူတွေကူညီကယ်ထုတ်နိုင်ရေးအဲ့ဒီမဲဆန္ဒနယ်မြေကိုစားပြုလွှတ်တော်ကိုယ်စားလှယ်ဘက်ကလည်းကိုယ်တိုင်သွားရောက်ပြီးဆောင်ရွက်ပေးနေတယ်လို့ပြောပါတယ်ဒါပေမဲ့လို့နယ်မြေကန်စစ်တပ်တာဝန်ရှိတဲ့သူတွေနဲ့အခြေတင်ညှိနှိုင်းဆောင်ရွက်နေရဆဲဖြစ်တယ်လို့လည်းဖားကန့်ဒေသကပြည်သူလွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပြပါတယ်
ကျွန်တော်တို့အခုပြောနေတဲ့လွိုင်းနောင်ခူးလေ ကျွန်တော်ဖခင်မျိုးတွေလည်းပါတယ်ခင်ဗျာလို့ PCG နဲ့ကျွန်တော်ဒီကျွန်တော်ကချင်ပြည်နယ်စီမင်းတားရေးညွန်မှုကပါဝင်เนาะကျွန်တော်ဒီလူ90ကျော်လောက်အဲ့ဒါကိုတော့ကဲထုတ်ဖို့တိုးတွားလာလဲအဲဒီမြန်မာနိုင်ငံစစ်တမ်းရောခွင့်ပြုချက်မရတဲ့ခါကျတော့သူတော်တွေးလို့ရတယ်ဒါခေါ်ထုတ်လို့မရဘူးဆိုတော့အဲ့ဒီမှာတော်တွေးတဲ့เนาะကျွန်တော်ကချင်ရိုးရာအဖွဲ့အားပုံကူဒီတော့အဲ့ဒီမှာရှိတဲ့အုပ်ချုပ်ရေးမှုတွေကျွန်တော်အမြင်မပြအဆက်တွေရှိပါတယ်ဗျကျွန်တော်အဲ့ဒီကိုလည်းကျွန်တော်ရောက်ပါတယ်ဗျအဲ့ဒီတော့ကျွန်တော်လိုင်းလောက်ခူးပေါ့လိုင်းလောက်ခူးဆိုတော့သူ့ရဲ့အပြင်ဘက်မှာကျွန်တော်ကထိုင်ရင်အုပ်စုရှိတယ်ဗျအဲ့ဒီမှာကျွန်တော်ကိုယ်တိုင်ရောက်သွားပါတယ်အဲ့ဒီမှာကတော်တော်လေးရှားနေခင်ဗျအဲ့ဒီနေရာကကားလမ်းလည်းမပေါက်ပြီးတော့လူလန်းသွားရမယ်အဲ့သွားရလိုက်လေမိုင်းအန္တရာယ်တွေပါရှိတဲ့ခါကျတော့တော့လာတော့တော်တော်လေးခက်ခဲတယ်အဲ့လိုမျိုးနေထားရှိတဲ့ခါကျွန်တော်တို့ကပြေးဖို့အတွက်ကိုကျွန်တော်တို့စီစဉ်ထားတာရှိတယ်ဗျဒါပေမဲ့ကိုသူ့နေရာထိသွားဖို့ကကျွန်တော်အခက်ခဲရှိတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တော့ရောက်ပြီးတော့ပြေးနိုင်ခြင်းမရှိဘူးဗျအဲ့ဒီချင်းဝင်ခွင့်မရတဲ့အတွက်ကြောင့်ကျွန်တော်ပြေးဖို့အခက်ခဲလေးတွေရှိပါတယ်ခင်ဗ
ျအခုရက်ပိုင်းနေအတွင်းကချင်ပြည်နယ်ရဲ့မိုးတီထန်စွာရွာသွန်းနေပြီးတော့ရာသီဥတုကလည်းအတော်လေးဆိုးဝါးနေတာကြောင့်တက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့နာမကျန်းဖြစ်နေသူတွေပါပါဝင်တဲ့ထောင်ချီတဲ့ဆစ်ဆောင်ဒုက္ခတွေတွေကိုအမြန်ဆုံးကယ်ထုတ်နိုင်ရေးသက်ဆိုင်ရာတပ်မတော်ပိုင်းတာဝန်ရှိတဲ့သူတွေဘက်ကပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုကတိုက်တွန်းပါတယ
်ကျွန်တော်တို့အနေနဲ့ကဟိုသွားတွေ့ချင်တယ်ဒါပေမဲ့အဲ့ဒီသွားဖို့နေထားကျွန်တော်တော်တော်လေးခက်ခဲတယ်ရှင်ပြောင်းဗျာဒီမှာသူရှင်ပြောင်းဒီမှာကကျွန်တော်တို့တမရှိတယ်ဗျာတမရဲ့နောက်သူ့ရဲ့ပြားရင်းရှိတယ်အဲ့ဒီရဲ့ရှင်မမှုအောက်မှာပဲလောက်ရတဲ့ခါကျတော့ကျွန်တော်စိတ်သွားတိုင်းပုံမပါဘူးလေအဲ့တော့ကျွန်တော်ဒီကိစ္စကိုဟိုလွတ်တော်ပိုင်းဆိုင်ရာနေတင်ပြမယ်ဆိုရင်လည်းပဲဟိုလုံချုံရင်းနေထားကြအောင်ဆိုတဲ့ဟာလေးနဲ့ကျွန်တော်တို့ပေချခံရတာပြီးရကျွန်တော်မှအများကြီးရှိပါတယ်အဲ့တော့ကိုယ်စလေတွေကျွန်တော်တို့ဟာလာဒီမှာအဓိကမိုးကောင်းတော့ကျွန်တော်ဖက်ကန်တတိုင်းကိုယ်စလေတွေဒါတွေကနေလို့ကျွန်တော်တို့ကာကွယ်ရေးတပ်ဝင်ကြီးလွတ်တော်လာတဲ့ခါမှာကျွန်တော်ဒီတော့မှပြည့်ပြနေတဲ့တပ်ပိုင်းဆိုင်ရာကိစ္စတွေကိုကျွန်တော်တင်ပြပြီးတော့မှအဲ့ဒီခက်ခဲလေးကိုကျွန်တော်တို့အဲ့ဒီတပ်ဝင်ကြီးကနေလို့ဖြစ်ချင်းပေးတယ်အဲတကယ်လို့နောက်ပိတ်ခိုင်းလဲကျွန်တော်ဒီမှာတင်ပြတယ်အောက်ချင်းမှာတင်ပြလို့မရတဲ့ဟာကိုကျွန်တော်တပ်ဝင်ကြီးကိုတင်ပြတယ်တင်ပြပြီးတော့မှအဲသူတို့ကနေလို့သူတို့ရှင်းရှင်းညှိနှိုင်းပြီးတော့မှလုပ်ပေးတာဒါမျိုးပဲရှိပါလေဗျာတော့ဆရာဝန်ကြီးကျွန်တော်ဒီဖက်ကန်ကိုလာမလားလို့တော့မှကျွန်တော်မျှော်နေသေးတယ်ကြာလာတွေ့ချင်းတယ်ဒါပေမဲ့ဟို
အခု
ဆိုကျွန်တော်ဒီမှာရာသီဥတုတော်တော်ဆိုးသွားနေတယ်နေပုံမိုးရွာတယ်ဗျာ
အဲ
လိုမျိုးနေထိုင်နေတဲ့ဒုက္ခတွေလည်းတော်တော်လေးဒုက္ခရောက်ကြလိမ့်မယ်ဗျာ
လောလောဆယ်မှာတော့ကချင်နှချင်းခရီးယားဖွဲ့ချုပ် KBC ရဲ့ဥဆောင်မှုနဲ့အတူဘာသာရေးအဖွဲ့လူမှုရေးအဖွဲ့စည်းတွေလူငယ်တွေနဲ့အစိုးရပိုင်းတာဝန်ရှိတဲ့သူတွေကပိတ်မိနေတဲ့ပြည်သူတွေကိုကယ်ထုတ်ဖို့ကြိုးစားနေကြပါတယ်ဒီပေါ်မှာလူငယ်ပြန်ဝင်ကြီးဘက်ကပူးပေါင်းဆောင်ရွက်မှုနဲ့အမြန်ဆုံးကယ်ထုတ်နိုင်ဖို့ကိုတော့ဒုက္ခသည်တွေကိုကူညီပေးနေသူတွေကမျှော်လင့်နေကြပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာပါတနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးကံကိုဆက်လက်တင်ပြပါမယ်မြမဆိုးရသည့်လက်ထက်မှာအလောက်ကန်ခွင့်လန်းတွေကမျှော်လင့်ထားသလောက်ပေါ်မလာတဲ့အပြင်လူ့သမားတွေရဲ့အခွင့်အရေးတွေလည်းချိုးဖောက်ခံနေရဆဲဖြစ်တယ်လို့လုံသမားခွင့်ရေးဆောင်ရွက်နေသူတွေကပြောပါတယ်လုံသမားရေးတက်ကြွလှုပ်ရှားသူဦးကျော်စင်ဦးကိုကိုဇော်ဝင်းလိုင်တွေ့ဆုံမေးမြန်းထားပါတယ
်ဦးကျော်စင်ဦးကကျွန်တော်တို့သိရတာဒီမြန်မာနိုင်ငံမှာဒီလုံသမားခွင့်ရေးတွေနဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားနေတဲ့သူပေါ့နော်ဆိုတော့ကျွန်တော်တို့ပထမဒီမြန်မာနိုင်ငံရဲ့အလုပ်သမားဈေးကွက်ဟာအလုပ်ကိုင်းအခြေအနေဟာအားလုံးသိတဲ့အတိုင်းပဲတော်တော်လေးကိုဗျမ်းမာဖြစ်ဖြစ်ဖြစ်နေတယ်ဟိုအစိုးရကလည်းပြည်သူမျိုးလင့်ထားသလားအခုအချိန်ထိပေါ့နော်အလုတ်ကိုင်းဖန်တီးပေးနိုင်တဲ့အစွမ်းအားမရှိသေးဘူးဆိုတော့ဒုံရင်ဒုံရင်မဟုတ်ရင်တော့မှပူဆိုးသလားလို့တော့လူတွေကပြောနေကြတာ哦ဆိုတော့မြန်မာနိုင်ငံရဲ့အလုတ်သမားဈေးကွက်အခြေအနေဟာဥကျော်စင်ဦးတို့အမြင်အရဘယ်လိုဖြစ်နေသလဲဘာတွေဖြစ်နေလဲ
အလုတ်ကိုင်းခွင့်လန်းမှာတော့အစိုးရစစ်တမ်းအရာတော့ကောင်းနေပေါ့တိုးတက်လာတယ်နှစ်စဉ်နဲ့အများတော့အမြဲတိုးတက်နေတာပဲ
ဟုတ်ကဲ့
ဒါပေမဲ့မလိုအဆင့်အတန်းတွေတိုးတက်နေတာလေဆိုတာရှိတယ်ပညာရလူတန်းစားတွေအလုတ်ကင်ပေါ်တယ်ရှိတယ်အပညာရလူတန်းစားတော်မှဒီမှာဟိုအလုတ်သမားခေါ်လို့မရတဲ့အနေအထားတွေတောင်ရှိပါတယ်ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံအနေနဲ့ကြတော့ရာဂိုင်နှုန်းအပြင်ပညာရလူတန်းစားက 5% 10% လောက်ပဲအလုတ်ကင်လုတ်ဖို့အနေအထားရှိတယ်ကျန်တဲ့ရာဂိုင်နှုန်းတွေအကုန်လုံးကတော့အလုတ်လက်မဲ့အလုတ်မပေးနိုင်တဲ့အနေအထားတွေမှာရှိလာပြီးတော့ပြပထွက်နေရတာတွေပုံများလာပါ
အလုတ်ကြံပြပတ်ထွက်အလုတ်ကြံလို့ကြာအောက်ခြေသိမ်းလို့ဒီလိုကြာအဲ့တော့ဒီအောက်ခြေမှာအများကြီးရှိနေတဲ့လှုပ်အားလှုပ်အားတွေပေါ့နော်ဒီဟာတွေကိုကျွန်တော်တို့ဗမာနိုင်ငံထဲမှာရောအဲ့ဒီလူတွေအတွက်အလုတ်ကင်ဖန်တီးပေးဖို့အခြေအနေကဘာတွေအခက်အခဲရှိနေတယ်လဲစက်ရုံအလုတ်ရုံတွေမှာပဲဖြစ်ဖြစ်ပေါ့နော
်အဓိကကျွန်တော်တို့နိုင်ငံဆောက်လုပ်ရေးလုပ်ငန်းတွေအခက်မကောင်းတော့တာမှာဆောက်လုပ်ရေးလုပ်သားတွေအလုတ်လက်မဲ့အများကြီးဖြစ်သွားမယ်နောက်တစ်ချက်ကကျွန်တော်တို့ဟိုဥဒိသိန်းအစိုးရလက်ထက်ပြောင်းပြီး NLD အစိုးရလက်ထက်မှာအလုတ်ကင်ခွင်လန်းနေမျောလင်းကြရတယ်။လက်ဆိုင်ကနေတဲ့လူတွေကအစအများကြီးကြွေးကြော်ခဲ့ကြတယ်။ဒါပေမဲ့တကယ်ဖြစ်လာတဲ့အခြေအနေကမျက်မြင်နဲ့ဟိုပါဘောမျက်မြင်အခြေအနေကတော်တော်ကွာခြားနေတယ်။ ရှိပြီးသားတွေတောင်မှပြန်ဆုတ်နေတဲ့အနေအထားမှာရှိလာတယ်။အဲ့တော့ဒီဘက်ကဆက်ယုံနေရှိပြီးသားတွေတောင်ဆုတ်ချင်နေတော့ဖြစ်တော့ဟိုဘက်ကလည်းအစ်စ်အစ်ဝင်မဲ့ဟာတွေလည်းဝင်မလာဘူးပေါ့ထင်သားသလိုဖြစ်မလာတဲ့အတွက်လုံခြုံခွင့်လန်းကပုံဆုံးရှုံးလာ။နောက်ပြီးတက်လာတဲ့အဲကုန်စည်နှုန်းအရနဲ့လည်းဘူလာလောက်ကလာတာတိုးတောင်းတာတွေပြက်လာတယ်ဟိုအလုပ်သမားတွေရတဲ့ဟာလည်းတကယ်မြန်မာတက်ဟိုစားဝတ်နေရေးမလုံလောက်တာတွေဖြစ်လာတဲ့အခါကျတော့ကြီးပါထွက်မှုပဲအားထုတ်လာတဲ့ပုံမှာတော်တော်မူတည်ပါတယ်ဟ
ိုစစအခုပြောတဲ့အထက်မှလည်းပါပါတယ်ဒီနိုင်ငံတကာကနေပြီးတော့ဒီမြန်မာနိုင်ငံထဲမှာလာပြီးရင်းနှီးမြှုပ်နှံလို့တဲ့သူတွေထင်သလောက်ရောက်မလာတာတွေတလောလျာပဲ Samsung ကသူဒီမှာလုပ်မဲ့ဥစ္စာအစီအစဉ်ဖြစ်လိုက်တယ်မလုပ်တော့ဘူးဆိုပြီးပါဆိုနေဘာမှပြည်ရအခြေအနေတွေသူတို့အားမရလို့ပေါ့နော် Samsung လို့ကုမ္ပဏီဆိုတာကဘာမှထိတ်တန့်ကုမ္ပဏီကြီးကိုသူတို့ရောက်လာတယ်ဆိုရင်အလုပ်တွေအများကြီးထောင်းနေကြည့်ပြီးဖန်တီးပေးနေမှာပဲဥပမာပြောပြတာလုပ်ငန်းခွင်တွေမှာရောက်နေကြတဲ့အလုပ်သမားတွေအနေထားကောအောက်ခြေဝန်ထမ်းတွေဖြစ်တဲ့အတွက်သူတို့ရဲ့ဟိုအခွင့်အရေးချိုးဖောက်ခံရတဲ့ဘာညာဆိုတာတွေလည်းကျွန်တော်တို့ကြာခဏကြားနေရတာပဲလေဟိုအင်းကြီးနိုင်ငံတွေမှာသွားပြီးတော့မှစကားမတတ်ဘာမတတ်သိတယ်မလားအောက်ခြေအလုပ်လုပ်လို့အနေခံရတာတမျိုးပေါ့ကိုတန်းပြည်ထဲမှာတင်ကိုနေခံနေရတယ်ဆိုတဲ့သတင်းတွေကြားရတာတကယ်စိတ်မကောင်းစရာပေါ့အဲ့တော့အဲ့ဒီဟာတွေရဲ့အခြေခံအချက်တွေကဘာတွေလို့အခုလိုလေ့လာမိတယ်လဲဒီ
အဓိကကတော့ကို့တာဝန်ပေါ့အလုပ်သွားရသူဘာလုပ်ရမယ်ဆိုတဲ့တာဝန်သိမှသူ့အခွင့်အရေးကိုတောင်းဆိုလို့ရမှာလူဆိုလည်းလူတာဝန်သိမှလူအခွင့်အရေးတောင်းဆိုလို့ရအဲ့တော့ဘာတွေဖြစ်နေလဲပုံမှန်မူတည်ရင်ကျွန်တော်တို့အခုစက်ရုံလုံးရုံနေချင်းကျွန်တော်နိုင်ငံမှာအများဆုံးအထည်ချုပ်လုပ်ငန်းရှိတယ်တဲ့ကျုံလုပ်ငန်းတွေမှာလေ့လာကြည့်ရင်ဟိုနယ်ရီကနေဟာရန်ကုန်မြို့တော်တစ်ခါမှမရောက်ဘူးတဲ့ကလေးတွေဟိုအသက်မပြည့်တဲ့လူသားတွေအများကြီးပါကျွန်တော်တို့စားဝတ်နေရေးကသူတို့ဝင်လုံးကြရတာသူတို့ရဲ့ရပိုင်ခွင့်တွေသူတို့ရဲ့တာဝန်တွေသူတို့မသိဘူးဒီရန်လီကိုယုံနေအလုံးမလုံးတာလားသို့မဟုတ်သူအလုံးလုံးဖို့အခွင့်အရေးမရှိတာလားအဲ့ဒီပုံမှာအများကြီးမူတည်မယ်လို့ထင်ပါတယ်ဗျလူသားအခွင့်အရေးချိုးဖောက်ခံရတာတွေပ
ါဆိုတော့ဒီအဲ့ဒီယုံနေရလဲသူတို့မှလည်းတတ်မှတ်ချက်တွေရှိတယ်မလားတဘောတနေ့မှဘလောက
်ဟို
တဘောတလမှဘလောက်ဝန်ထမ်းရှာပေးတယ်ဆိုတော့ဒီသူတို့ဒီပတ်မစ်တွေရဖို့အတွက်သူတို့ဟိုစာချုပ်တွေချို့ရတာအစိုးရနဲ့နားလည်မှုဟိုဘောအစိုးရဥပဒေအရပေါ့နော်လက်ရှိတည်တဲ့ဥပဒေဆိုတော့အဲ့ဒီမှာလည်းကျွန်တော်တို့ဒီဟိုမယုံသားမှုတွေရှိနေတယ်ဆိုတော့အတန်တည်းကထွက်နေတော့အရာကဘလို့ဖြစ်နေတာလဲ
ဟုတ်အဲ့ဒီအစိုးရကဘောတနေ့ကတော့အလုပ်ကိုင်ခွင်လားနှစ်စဉ်တော့ရာဂိုင်နှုတ်တက်နေတာပဲလုံခြုံခွင့်လားဘယ်လောက်ထိခံပြီးလိုက်တယ်
တင်ကန
န်းတွေကတော့တက်နေအဲ့မှာကျွန်တော်တခုပြောချင်တာကျွန်တော်တို့ခုအလုံသွားဝန်ကြီးဌာနကအာထုတ်ပေးတယ်ပေါ့နော်ပြည်တွင်းအလုပ်ကိုင်ရှာဖွေအေဂျင်စီတွေလိုင်စင်နေပေါ့အဲ့ဒီနောက်မှာပါပါတယ်တစ်နှစ်ကိုအနည်းဆုံးလုံသား900အလုပ်ကိုင်ရှာဖွေပေးရမယ်ဒါမှမရှာပေးနိုင်ရင်သူလိုင်စင်သိမ်းမယ်ပေါ့ဗျအဲ့ဒါအခုလိုင်စင်ပေးထားတဲ့လူဦးရေဆိုရင်ကျွန်တော်ထင်တယ်100ကျော်လောက်ရှိပြီလို့ထင်တယ
်အေဂျင်စီပ
ေါ့အေဂျင်စီပေါ့အဲ့တော့အဲ့ဒီအေဂျင်စီတွေကတကယ်ကောတစ်နှစ်ကိုလူ900ရှာပေးနိုင်လို့လားနောက်ပြီးတော့တကယ်ရောအလုပ်သမားတွေကအဲ့ဒီကနေသွားတာလားအလုပ်ရှင်တွေကရောဒီ agency တွေကနေပဲအလုပ်ခေါ်တာလားအဲ့တော့ကျွန်တော်တို့နိုင်ငံကိုချပြတာတွေက policy ရ for show တွေများနေရင်တော့တိုင်းပြည်ကတဖြည်းဖြည်းနဲ့ဆုတ်လာမှာပါပဲ
ဒီမြန်မာပြည်မှာအခုလာပြီးအလုပ်လုပ်ကြတဲ့နိုင်ငံသားတွေပေါ့ဆိုတော့တော်တော်များများအခုနောက်ပိုင်းတွေ့ရတယ်ဆိုလိုချင်တာကတော့နိုင်ငံသားအရေးအတွက်ဒီမှာအခြေချနေထိုင်တဲ့ကာလအတိုင်းအတာတစ်ခုတည်းကြာကြာပေါ့နော်အခြေချနေထိုင်တဲ့အာများလာတယ်လို့သတိထားမိလာတယ်ဆိုတော့ဒီလူတွေကအာဒီမှာလာပြီးတော့အလုပ်လုပ်ကြတာတွေလည်းရှိတယ်နှီးမျိုးစုံနဲ့နေကြတာရှိတယ်ဆိုတော့အဲ့ဒီလိုနိုင်ငံသားတွေအတွက်ကောဒီမှာဘယ်လိုဥပဒေတွေရှိတယ်လဲဘာတွေထုတ်ပြန်လာလဲအဲ
ကျွန်တော်အတွေ့အကြုံလေးရတခုပြောချင်ကျွန်တော်တောင်တုံကဆက်ယုံတခုပေါ့နော်အလုပ်သမားအခွင့်အရေးချိုးဖောက်ခံရတယ်နောက်ပြီးတော့ဟိုပေါ့ဟိုစားတော့ကုန်ထုတ်တဲ့ဆက်ယုံလေးပါဆက်ယုံကတော့လူ90လောက်ပဲရှိတယ်အဲ့ဒီတန်ရှင်းမှုမရှိဘူးအာဟိုဖျားပေးခိုင်းနေတယ်ဆိုပြီးကျွန်တော်တို့ဝန်ကြီးတောင်းတော့ကျွန်တော်တို့ဟိုလေ့လာကြည့်တဲ့ပုံမှာတွေ့ရသူကတရုတ်နိုင်ငံသားဗျတရုတ်နိုင်ငံသားကခိုင်းတယ်ဒီမိသားစုတွေကိုစက်ယုံထဲမှာနေပြီးတော့တရုတ်နိုင်ငံသား6ယောက်လောက်ပေါ့နော်သူမိသားစုနဲ့နေပြီးတော့ဒီအလုပ်သမားတွေကိုခိုင်းစေတယ်အဲ့ဒီမှာကျွန်တော်တို့ကအသက်ဆိုင်ရာကိုအတီးပေးတယ်တိုင်တန်းတယ်ဆိုပဲဖြစ်တဲ့အချိန်ကျတော့မြန်မာအမျိုးသမီးတယောက်ကဒီကုမ္ပဏီလိုင်စင်ကင်ပြီးရောက်လာပြီးတော့ဖြည့်ချင်းသွားတယ်ပေါ့အဲ့ဒီအချိန်မှာတရုတ်နိုင်ငံသားတွေကဘာဖြစ်သွားလဲဆိုတော့သူ့စက်ယုံကဝန်ထမ်းတွေပြန်ဖြစ်သွားတယ်တကယ်တော့ပိုင်ရှင်သည
်စာရွက်ကိုပဲ
စာရွက်စာရွက်ပုံမှာအမှန်ဖြစ်နေတာတကယ်လက်တွေ့အမှန်ကတော့တရုတ်နိုင်ငံသားပိုင်တဲ့ဆက်ယုံပါ
သူအရင်နေ့နဲ့သူ
ကသူအရင်နေ့နဲ့သူလောက်တာဒီမိမနာမည်ခံထားတာလားပါလားတော့ကျွန်တော်တို့မသိရဘူးပေါ့နော်ဒါပေမဲ့ဖြစ်တင်တာတော့ဗျာဒါမျိုးနိုင်ငံသားဟိုတော့ခေါ်ခန့်နိုင်တဲ့အနေထားရှိတဲ့လူတယောက်ရဲ့နောက်ကြောင်းကိုတော့ကျွန်တော်တို့နိုင်ငံအစိုးရပေါ့နော်လူပေါင်းကြီးဌာနဖြစ်စေပြည်ထောင်ဖြစ်စေရတော့လေးလာတင်တယ်လို့ထင်တယ်ဥမာသူကနာမည်ခံပြီးတော့ကွန်ဖရင်စားမယ်ဆိုရင်ပြီးတော့လုပ်တယ်နိုင်ငံသားကုသေးဆုံးသမားအလုံးမခံရပါပဲလေအဲ့တော့ကျွန်တော်တို့ဒီမှာအလုပ်တရားဝင်လာလို့ဟို ဟိုနိုင်ငံသားအလုပ်မှာဥပဒေမရှိသေးဘူး။တစ်ဆယ်တည်းမှာကျွန်တော်တခုပြောချင်တယ်။ကျွန်တော်စိတ်ရုံလုံးယုံနေဘလောက်ထောင်းထောင်းဒီလိုဥပဒေတွေခိုင်ခိုင်မာမာမစွဲရင်ကျွန်တော်တို့နိုင်ငံရမယ့်အခွင့်အရေးလည်းအရင်နဲ့တာ။အခုကျွန်တော်တို့ပြည်ပမှာထိုင်းမှာ3,000ကျော်ရှိမယ်။ဟာမလေးရှားမှာကျွန်တော်တို့လူသားတွေတိမ့်နေရှိရှိတယ်။အဲ့တော့ထိုင်းအစိုးရနဲ့မလေးရှားအစိုးရရဲ့အဓိကဝင်ငွေတွေကကုန်လုံဆောင်အပေါ်မှာကောက်တဲ့အခွင့်အရေးရှိတယ်လို့ကျွန်တော်တို့အလုပ်သမားတွေဘောကဖြတ်တဲ့အခွန်နေနဲ့လေသူတို့အစိုးရအများကြီးရက်တည်နိုင်တယ်ဗျ
ဟုတ်တယ်
ကျွန်တော်တို့လုံသမားတွေသူတို့ရှာကျွေးနေတာတွေအများကြီးပဲအခုကျွန်တော်တို့နိုင်ငံမှာကျတော့တကယ်လာလုံးနေတဲ့အလုံသမားတွေပုံမှာကိုကျွန်တော်တို့အခွန်ကောက်နိုင်ဖို့ဥပဒေမရှိဘူ
းဆိုတော့အခုကျွန်တော်တို့ပြောခဲ့တဲ့ဒီအလုံသမားပြဿနာတွေဒီအလုံသမားတွေအခွင့်အရေးချုပ်ဖောက်ခံနေရတာတွေအလုပ်ကိုင်အခွင့်အလမ်းတွေကျွန်တော်တို့နိုင်ငံသားတွေဆုံးရှုံးနေရတဲ့ကိစ္စတွေသူများနိုင်ငံမှာသွားပြီးအခိုင်အစီဖြစ်နေရတဲ့ကိစ္စတွေအဲ့ဒီဟာတွေကိုထိန်းချုပ်နိုင်ဖို့ဟာဒီကျွန်တော်တို့policy အနေနဲ့ရောမူပြောင်းပြီးတော့ကျွန်တော်တို့လုတ်ကင်ရင်ဖြစ်နိုင်ခြေရှိသလားကျွန်တော်တို့မြန်မာပြည်အနေထား
အစိုးရတရက်တက်လာရင်တော့ policy တွေသူတို့လည်းအသည့်ဆွဲကြမယ်ဟလား policy တွေဟိုချကြမယ်ဒါပေမဲ့အဲ့ဒီ policy တွေကစာရွက်ပုံမှာပဲပျောက်ပျောက်သွားတာများတယ်ကျွန်တော်နိုင်ငံမှာဥပဒေတွေတော့မျိုးစုံထိုးတာပဲဒါပေမဲ့အဲ့ဒီဥပဒေကြောင့်လုံစားလို့ပုံကောင်းသွားတာတွေအများကြီးပဲအဲ့လိုမျိုးတွေဖြစ်ကုန်ကြတယ်အဲ့တော့ဟို policy ကတော့ကောင်းတယ်ဒါပေမဲ့ for sure တွေလုတ်တာများလာတယ
်နောက်တစ်ခုကဟုတ
်ကဲ့နောက်တစ်ခုကဘယ်လိုဟောမလဲဒီ policy အကောင့်ထဲပေါ်တဲ့နေရာမှာဟိုပိုပြီးဥတွေကြက်လေဗျာဈေးတွေတက်လာတယ်လို့ဘောနော်ဟိုအရက်တွေဖမ်းတယ်ဖမ်းတယ်ဖမ်းတယ်ဆိုအရက်ဈေးတွေတက်မောင်မူဈေးမှာပြက်လာတယ်လို့အဲ့လိုမျိုးတွေမဖြစ်ဖို့လဲကျွန်တော်တို့ဟိုလောက်ရမယ်ဘောနော်ဟိုဝန်ထမ်းဆိုတဲ့ပုံကူများတော့အစိုးရချိန်သွားရင်ချိန်သွားတဲ့အစိုးရရဲ့ policy ကိုလိုက်ပြီးအကောင့်ထဲပေါ်ဖို့သူတို့မှတာဝန်ရှိတယ်ဒါပေမဲ့နိုင်ငံဝန်ထမ်းတွေရောလာတာလောက်လို့လားဆိုတဲ့ပြဿနာတွေလည်းအများကြီးကြုံရတယ်။နောက်ပြီးတော့ CSO တွေရှိတယ်။ဟုတ်လားကျွန်တော်တို့လိုလူတွေရှိတယ်။အဲ့လိုလူတွေရောစေတနာတကယ်မှန်လို့လား။ဆိုတဲ့ဟာတွေလည်းပြန်လေ့လာပေါ့။ဥပမာကျွန်တော်တို့နိုင်ငံမှာအလုံးမရှိဘဲနဲ့ပရာဟိတလုပ်ပြီးချမ်းသာနေတဲ့လူတော်တော်များတယ်။အဲ့ဒါလည်းကျွန်တော်တို့နိုင်ငံအတွက်ဆိုကြိုးပဲ။ဟာနိုင်ငံသားတွေမှာဟိုဝေဂိတ်ကြီးဆိုရင်ဟုတ်လားအရင်လှူတယ်ပရာဟိတဒါအားလုပ်တယ်။ဒါသူချမ်းသာလို့လုပ်တာပေါ့
။
ကျွန်တော်တို့စီကြတော့ပရာဟိတလုပ်ပြီးချမ်းသာကုန်တယ်။အဲ့ဒီဟာလေးတွေလည်းပြောင်းပြန်လေးတွေပေါ့ကျွန်တော်မြန်မာမှာအဲ့လိုမျိုးတွေဖြစ်နေတယ်။အဲ့တော့တကယ်အခွင့်အရေးတောင်းပေးတဲ့လူတွေအတွက်အခွင့်အရေးရရဲ့လားရှေ့ကအော်ပြီးတောင်းပေးတဲ့လူတွေအခွင့်အရေးရကုန်တာလားအဲ့ဒါတွေလည်းဆန်းစစ်ဖို့လိုပါတယ်ဗျအစိုးရ policy တခုတည်းဟုတ်တော့ကျွန်တော်တို့အပြစ်တင်လို့မရပါဘူး policy account ထဲပေါ်သောဝန်ထမ်းများတို့မဟုတ်ဘေးကဝန်ရံတဲ့သူများအတက်ကြွလှုပ်ရှားသူများကလည်းစီရင်တာမှန်ဖို့လိုပါတယ်တကယ်မြေပြင်အခြေအနေကိုတကယ်ချပြရဲဖို့လိုတယ်အဲ့ဒါတွေကိုအုပ်ပြီးတော့ခေါင်းဆောင်ပိုင်းကိုကောင်းပါတယ်ကြီးတင်ပြနေရင်တော့ခေါင်းဆောင်ကတော့အောက်ချလိုက်မကြည့်နိုင်ဘူးလေဟိုဒေါက်တာစုကြည်ပြောသွားတဲ့စကားလေးတစ်ခုရှိပါတယ်ကျမတို့အစိုးရတက်လာတဲ့အချိန်မှာအလုပ်ကိုင်ခွင့်လန်းလုပ်ဖို့ကြည့်တယ်အဆင်မပြေတော့ကျမတို့လမ်းမဆက်တွေကြီးမီးအခြေခံအဆောက်အုံအဆင်ပြေအောင်လုပ်ရင်သူ့ဒေသမှာတင်သူအလုပ်ကိုင်ခွင့်လန်းနေဖန်တီးနိုင်မယ်လို့ပြောသွားတယ်ဒါရည်ပူတာအဖြစ်မှတ်ပါတယ်ဒါပေမဲ့ကျွန်တော်တို့အလုပ်ကိုင်ခွင့်လန်းဖန်တီးနိုင်ဖို့အရေးအချင်းဆိုတာရှိပါသေးတယ်ကျွန်တော်တို့မြန်မာလူမျိုးတော်တော်များများပညာမဲ့ကုန်ပြီပညာမတတ်တွေဖြစ်ကုန်ပြီဟိုအဲ့တော့အဲ့လိုမျိုးပုံကုန်မျိုးတွေစာလည်းမတတ်ဘူးအသိအမြင်လည်းမရှိဘူးအဲ့လိုပုံပုံမျိုးတွေကသူ့အလုပ်ကိုင်ခွင်လန်းသူဖန်တီးနိုင်မှုဆိုတာဘလို့မှမဖြစ်နိုင်တော့ပါဘူး။ဒါဆိုအများကြီးနောက်ကျသွားပြီ။အဲ့တော့အလုပ်ကိုင်ခွင်လန်းနည်းလာတဲ့အများကျွန်တော်တို့ရာသွေးမှုတွေတအားပေါ်လာပါတယ်။အရင်ဟိုသမရာကြီးဦးသိန်းစိန်လက်ထက်နဲ့အခုသမရာကြီးလက်ထက်နဲ့ရှင်ကြည့်ရင်ရာသွေးမှုတွေပိုများလာသလိုပဲ
။ဟုတ်တယ
်။အမျိုးနယ်တိုင်းမှာကြည့်တယ်ခိုးဆိုးလူရဲ့အလားမျိုးတွေများလာတယ်။နောက်ပြီးတော့ပုံပေါ်တင်ဟိုအနေပြုမှုပြည်သူလုံးညုံမှုနည်းလာတယ်အဲ့ဒါတွေကလည်းကျွန်တော်စားဝင်နေရေးမပြေလည်တာတွေပညာရေး
အဲ့ဘက်ကိုပြန်ပြီးတော့ဟိုညုံညုံညုံပြနေတာပဲဟုတ်တယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါပဲ
ကိုဇော်ဝင်းနိုင်တင်ဆက်ခဲ့တဲ့မြမရေးဆွေးနွေးခန်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီပတ်မှာတော့ရခိုင်ပြည်ထနာနိုင်ငံတကာဖိအားတွေကိုရှောင်လွှဲနိုင်ဖို့လမ်းစာရှိသေးရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်။
ဒီကြေရရဲ့ပိုင်းကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂဆိုင်ရာအမြဲတမ်းကူစည်လေနဲ့တခြားကူစည်လေတွေပါဝင်တဲ့အဖွဲ့မြန်မာနိုင်ငံကိုလာရောက်ပြီးအစိုးရတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံတာဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်း6သိန်းကျော်ထွက်ပြေးမှုကြီးဖြစ်ပေါ်စေခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသဘက်သွားရောက်လေ့လာတာလုပ်ခဲ့ပါတယ်အဓိပ္ပာယ်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ထနာကဘာကုလသမဂ္ဂလုံခြုံရေးကောင်စီအဆင့်ထိရောက်သွားပြီဆိုတာကိုအတည်ပြုရရောက်တယ်လို့အဲ့ဒီချင်းလေးကိုမြန်မာနိုင်ငံအစိုးရဘက်ကလည်းလက်ခံလိုက်ပြီဆိုတဲ့သဘောတက်ရောက်ပါတယ်။ဒါအပြင်အရေးကြီးတဲ့အချက်တစ်ခုကတော့တိတ်မကြခင်မုတ်တုံမိုးရသည်ဝင်ရောက်တော့မှဖြစ်ပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေဘက်ကိုရောက်နေတဲ့မွတ်စလင်တွေအတိဒုက္ခရောက်နိုင်တယ်လို့နိုင်ငံတကာအသံဝိုင်းကစိုးရိမ်နေကြတဲ့အချိန်လည်းဖြစ်နေပါတယ်။ဒီဒုက္ခသည်တွေပြန်လက်ခံရေးကိစ္စမြန်မာအစိုးရဖြေရှင်းနိုင်မှာလားနိုင်ငံတကာရဲ့ဖိအားတွေကိုရှောင်လွှဲနိုင်မှာလားဆိုတာလေ့လာဆန်းစစ်ကြည့်ကြရအောင်ပါ
မြန်မာနိုင်ငံကိုလာသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကဒုက္ခသည်တွေပြန်လက်ခံရေးနဲ့ပတ်သက်ပြီးအဓိကထောက်ပြသွားတဲ့အချက်ကမြန်မာဘက်ကလက်ခံပေးနိုင်တယ်ဆိုတဲ့အရေးအတွက်ကိစ္စပါထုံးစံအတိုင်းမြန်မာအစိုးရဟာကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကိုဒုက္ခသည်တွေကိုပြန်လက်ခံမဲ့ငခုရနဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းဒုက္ခသည်တွေကိုယာယီထားမယ်ဆိုပြီးစောက်လုပ်ထားတဲ့လှဖိုးခေါင်ကြားစခန်းတွေလိုက်ပြခဲ့ကြပါတယ်။အစိုးရတာဝန်ရှိသူတွေရှင်းပြချက်အရလက်ခံရေးစခန်းတစ်ခုဟာတရက်ကိုပြန်ဝင်လာမဲ့ဒုက္ခသည်300လောက်စီစစ်လက်ခံနိုင်မယ်လို့ဆိုထားပါတယ်။အဲ့ဒီစခန်းတွေဟာအစိုးရရုံးဖွင့်ရက်တွေအတိုင်းသာအလုပ်လုပ်ရင်တစ်ပတ်ကိုလူ1500တစ်လကိုလူ6000ကျော်အင်ပြည့်အားပြည့်ဆောင်ရွက်မှတစ်နှစ်လုံးနေမှလူ9000ကျော်လောက်ပဲလက်ခံနိုင်မယ်အနေအထားမျိုးပါ။နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ပြီးခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားသူ6သိန်းကျော်9သိန်းနီးပါးရှိတယ်လို့ဆိုကြပါရစေ။မြန်မာဘက်တာဝန်ရှိသူတယောက်ဖြစ်တဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတာကတော့မောင်းတော့ခရိုင်မှာမွတ်စလင်တသန်းကျော်ရှိတဲ့အနေနဲ့9သိန်းကျော်ထွက်ပြေးသွားတယ်လို့ဆိုပါရစေ။ဒါဟာမွတ်စလင်အရေးအတွက်ရဲ့53ရာခိုင်နှုန်းကျော်ဖြစ်တာမို့အလွန်များတဲ့အရေးအတွက်ပါ။အဲ့ဒီအရေးအတွက်နဲ့နှိုင်းရှင်ရင်လက်ရှိမြန်မာဘက်ကပြန်လက်ခံမဲ့တရက်ကိုလူအယောက်300လောက်ဆိုတာအတော်လေးကိုနည်းတဲ့အရေးအတွက်ဖြစ်နေတယ်။ဒါကြောင့်မြန်မာအစိုးရဟာထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လက်ခံရေးဆောင်ရွက်မှုဟာလုံလောက်မှုမရှိဘူး။စိတ်ပါလက်ပါရှိဖို့မရဘူးဆိုပြီးကိုယ်စားလှယ်အဖွဲ့ဝင်တချို့ကဝေဖန်ပြောဆိုကြပါတယ်
။တကယ်တော့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေထောက်ပြချက်မှားတယ်လို့မဆိုနိုင်ပါဘူး။အကြောင်းကတော့မြန်မာအစိုးရဟာထွက်ပြေးသွားတဲ့96သိန်းကျော်ရှိတဲ့မွတ်စလင်တွေကိုပြန်လက်ခံမယ်ဆိုရင်ဒီထက်ပိုဆောင်ရွက်သင့်ပါတယ်။ဒါကလက်ခံမဲ့အရေးအတွက်ဆိုင်ရာပြဿနာပါ။ဒုက္ခသည်ပြန်လက်ခံရေးနောက်ထပ်ပြဿနာတွေလည်းရှိနေပါသေးတယ်။အဲ့ဒါကတော့ဘင်္ဂလားဒေ့ရှ်ဘက်ရောက်သွားတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုပြန်လာတဲ့အခါအကျယ်ကျုပ်လိုပုံစံမျိုးနဲ့ဆင်တူတဲ့ဂျားစခန်းတစ်ခုခုမှနေလို့ချင်းမရှိတာပါ။လက်ရှိမြန်မာအစိုးရရဲ့အစီအစဉ်မှာပြန်လာသူတွေကိုလက်ခံရေးစခန်းတစ်ခုကစီစစ်မယ်။ပြီးတာနဲ့လှဖို့ခေါင်ဂျားစခန်းမှာယာယီထားမယ်လို့ဆိုထားပါတယ်။နောက်ပိုင်းဂျာစခန်းမှာထားမယ်ဆိုတဲ့ကိစ္စဝေဖန်တာများလာတော့အစိုးရကဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD တာဝန်ခံဒေါက်တာဝင်းမြတ်အေးကဒုက္ခသည်တွေကိုဂျာစခန်းမှာအကြာကြီးမထားဘူးအလွန်ဆုံးတစ်လလောက်ပဲထားမယ်ဆိုပြီးထုတ်ပြောရတဲ့အခြေအနေစိုက်ခဲ့ပါတယ်
ဒါပေမဲ့တကယ်တကယ်မြေပြင်ကအခြေအနေမှာတော့အဲ့ဒီထက်ခက်ခဲတာအများကြီးရှိနေပါတယ်။ပြဿနာကတော့ပြန်ရောက်လာတဲ့ဒုက္ခသည်တွေကိုဂျာစခန်းမှာတလားလောက်ထားပြီးရင်ဘယ်နေရာမှာပြန်ပြီးနေရာချထားပေးမလဲဆိုတာပါ။2019ဩဂုတ်လ25ရက်နေ့အကြမ်းဖက်ဖြစ်စဉ်နောက်ပိုင်းမောင်းနှောမြို့နယ်တခုတည်းမှာပဲမွတ်စလင်နေအိမ်3,300ကျော်တနည်းအားဖြင့်65ရာဂိုင်းနှုံးလောက်မီးရှို့ခံရပါတယ်။ဘူးတိတောင်ဘက်မှာတော့အိမ်ခြေ2,600ကျော်9ရာဂိုင်းနှုံးလောက်ပျက်စီးသွားပါတယ်။မောင်းနှောခရိုင်တခုလုံးဆိုရင်မွတ်စလင်အိမ်ခြေစုစုပေါင်းရဲ့45ရာဂိုင်းနှုံးနဲ့ညီမျှတဲ့အင်ချီ3,500ကျော်မီးလောင်သွားပါတယ်။အခုမွတ်စလင်တွေပြန်လာမယ်ဆိုရင်အဲ့ဒီမီးလောင်သွားတဲ့အိမ်တွေအတွက်တလုံးမှပြန်မဆောက်ရသေးပါဘူး။အခုနောက်ပိုင်းအစိုးရဟာမီးလောင်သွားတဲ့နေအိမ်အိမ်ယာတွေရှိရာခြေရာတွေကိုရှင်းလင်းနေတာအတော်လေးခီးရောက်နေပါပြီ။တစ်ပင်စုစုလေးတွေနဲ့ရှိနေတတ်တဲ့မီးလောင်ပြင်ခြေရာတွေကတစ်ပင်တွေကိုခုတ်လှဲပစ်တာအပါအဝင်အားလုံးကိုရှင်းလင်းပြီးနောက်ပိုင်းဘူရိုဇာနဲ့ထိုးမြေညှိတာမျိုးလုပ်ပါတယ်။ဒါနဲ့ပတ်သက်ပြီးရခိုင်တိဆောက်ရေးတာဝန်ရှိတဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကတော့နေအိမ်တွေကိုစနစ်တကျပြန်လည်နေရာချထားဖို့ရှင်းလင်းမှုတွေလုပ်ရတာလို့ပြောထားပါတယ်။ရခိုင်ပြည်နယ်တာဝန်ရှိသူတွေပြောတာကတော့ပြန်ဝင်လာမဲ့မွတ်စလင်တွေကိုသူတို့ကြေးရွာဒါမှမဟုတ်အနီးအနားမှာနေရာချထားပေးမှာမဟုတ်ပဲနေရာချထားပေးတဲ့သီးသန့်သတ်မှတ်ထားတဲ့နေရာတွေမှာပဲပြန်ပြီးနေရာချထားပေးမယ်လို့ဆိုပါတယ်အတိတ်ပဲကတော့မွတ်စလင်တွေပြန်လာရင်သူတို့ကြေးရွာတရှိခဲ့တယ်ဆိုတဲ့နေရာတွေကိုတော့မှတ်မိတော့မှာမဟုတ်ပဲတီးခြားနေရာချထားပေးတဲ့နေရာတွေမှာပဲနေရမယ်ဆိုတဲ့သဘောပါလက်ရှိလမ်းသစ်ဖွင့်ပွဲလုပ်ခဲ့တဲ့အငူမော်မောင်းတော်ကားလန်တခြားလုံးမှာ2019ခုနှစ်ဩဂုတ်လမတိုင်ခင်ကရှိခဲ့တဲ့မွတ်စလင်ကြေးရွာတရွာမှမရှိတော့ဘဲပြောင်းတလင်းခါနေတာကိုကြည့်ရင်အဲ့ဒီပြဿနာအတိတ်အနှစ်ကိုနားလည်နိုင်ပါတယ်။အဲ့ဒီလိုအခြေအနေမျိုးကိုကိုနေထိုင်ရာကြေးရွာတွေမှာပဲပြန်နေထိုင်ကျင်တယ်လို့တောင်းဆိုနေတဲ့မွတ်စလင်ဒုက္ခသည်တွေဘက်ကလက်ခံနိုင်မလားဆိုတဲ့ပြဿနာကြီးကရှိနေပါတယ
်။မကြာခင်မုတ်တုံမွေးရသည်ဝင်ရောက်လာမယ်ဆိုတဲ့ပြဿနာဟာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုပဲထိခိုက်စေမှာမဟုတ်တကယ်လို့မြန်မာဘက်ကပြန်လည်နေရာချထားရေးလုတ်ဖြစ်ခဲ့ရင်လဲအဲ့ဒီပြဿနာကြီးကိုရင်ဆိုင်ရဖို့ရှိနေပါတယ်။ဒါကြောင့်အစိုးရအနေနဲ့ဒီ96သိန်းလောက်ရှိတဲ့ဒုက္ခသည်တွေလက်ခံရေးကိစ္စမြန်မာတနင်္ဂနွေရဲ့အင်အားနဲ့လုတ်ဖို့မဖြစ်နိုင်ဘူး။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေလိုနိုင်ငံတကာအလူရှင်အဖွဲ့အစည်းတွေလိုမျိုးနဲ့ပူးပေါင်းပြီးမြန်မြန်ဆန်ဆန်အကောင့်ထဲပေါ်ပါမှဒုက္ခသည်လက်ခံရေးကိုတကယ်စိတ်ပါလက်ပါလက်တွေ့ကြကြဆောင်ရွက်ပါမှနောက်ထပ်လာနိုင်တဲ့နိုင်ငံတကာရဲ့ပိုပြီးကြီးမားတဲ့ဖိအားတွေကနေရှောင်လွဲနိုင်မှာဖြစ်ကြောင်းပ
ါတရင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ပြီးမှာတော့မအေးတနာကျော်စီစဉ်တင်ဆက်နေကြမြမပြည်မှပေးစာများခဏကိုနားဆင်ကြအောင်ပါရှင်
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါတော့မယ်နော်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မေတ္တာတည်လဲစာမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်အဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook ပေါ်မှာမှတ်ချက်လေးတွေလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တူလေးတွေကိုဝင်မြပေးချင်ပါတယ်။သောရရှင်အောင်တန်းကတော့ VOE သတင်းဌာနကတင်ဆက်သူဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုစိတ်နှဖျားရှင်လန်းချမ်းမြေပါစေဆိုပြီးတော့ VOE ကို message ပို့လာပါတယ်
။သတင်းဌာနတွေထဲမှာဂုံတိတ်ခါအရှိဆုံးဗတ်မလိုက်ဆုံးသတင်းဌာနကိုပြပါဆိုရင် VOE ကိုပဲပြမှာဖြစ်ပါတယ်။မြန်မာရေးနဲ့ပတ်သက်လာရင်အားအထားအရဆုံးသတင်းဌာနပါ။အခုချိန်မှာမြန်မာဆိုရရဲ့လိန်ညာတဲ့ policy သတင်းကိုထောက်ခံအားပေးတဲ့သတင်းမျိုးမလွှင့်ရင်ပြည်တွင်းကမျိုးချစ်အမိကအကြံဖက်အုပ်စုကတော့ဝိုင်းဆဲကြမှာဖြစ်ပါတယ်ဂီယူမဆိုင်ပါနဲ
့ဟုတ်ကဲ့ပါအခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် VOE ရဲ့အမာခံသောရရှင်တွေရဲ့အားပေးမှုတွေကြောင့်အထူးပဲဝမ်းသာရပါတယ်နော် Well Woo ဆိုတဲ့သောရရှင်ကတော့ Facebook မှာစာရေးလာပါတယ်သူကလည်း message ပို့လာတာပါဒီမနေ့ radio အစီအစဉ်အတန် line မကောင်းဘူးကြီးညာတဲ့အစီအစဉ်ကသတင်းကြီးညာတာနဲ့ပြီးတော့တချင်းနေလာတာပဲများနေပါတယ်ဘာများချွေရင်ကျဲရှိလို့ပါလဲအတန်အနေထားကကောင်းပါတယ်တဲ့အားမလို့အားမရဖြစ်မိတယ်ဒါကိုတီးခံနိုင်ပါတယ်။ VOE ကိုနားထောင်လာတာ230ကြော်လာပါပြီလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ဒီတော့ရှင်ပြောသွားတဲ့မနေ့အစီအစဉ်ဆိုတာပြီးခဲ့တဲ့တနင်္ဂနွေမနေ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာပဲဖြစ်ပါတယ်။
အဲ့နေမှာပဲရေးလာတယ်ဆိုတော့အဲ့အစီအစဉ်မဲ့ပြောလာတာပါနော်ဟုတ်ပါတယ်အဲ့ဒီမနေ့တုန်းကကျမတို့ဆက်ချွေရွေးမှုဖြစ်ပြီးတော့တော်တော်လေးကိုအဲ့ဒီမှာတာဝန်ကျအဖွဲ့သားတွေပြေးရလွှားရဖြစ်သွားလိုက်ရပါတယ်နော်ကွန်ပျူတာတွေအကုန်လုံးပြတ်သွားပြီးတော့ကျမတို့လွှင့်ဖို့လုပ်ထားတဲ့အစီအစဉ်တွေအကုန်လုံးကွန်ပျူတာပေါ်မရောက်အတန်လွှင့်လို့မရဖြစ်တာကြောင့်မလို့ရှိနေတဲ့ one or two one or သားတွေကဆက်ထမအတန်အတွင်းကြိုတင်ပြီးတော့အစီအစဉ်လုပ်ထားတဲ့အကြောင်းအရာတွေမပါဘဲနဲ့အဖြစ်ဖြစ်အောင်အတန်လွှင့်လိုက်ရတာလည်းဖြစ်ပါတယ်အဲ့တော့ငါဒီမနန်းလောင်ကအေးရေဒီယိုထုတ်လို့ရေးအစီအစဉ်တာဝန်ကျသူလည်းဖြစ်ပါတယ်အဲ့တော့သူလက်တွေ့ဘလို့ကြုံခဲ့ရလဲဆိုတာသူတိုက်ရိုက်ပြောပြတာပိုကောင်းမယ်ထင်ပါတယ
်ဟုတ်ကဲ့မအေးတနာကျော်အဲ့ဒီနေ့ကကျမကထုတ်လို့သူအနေနဲ့တာဝန်ယူရပါတယ်ကျမတို့ရေဒီယိုတွေထုတ်လင့်ဖို့အတွက်ဆိုရင်ဝိုင်းတော်သားတွေကတာဝန်ကိုစီယူပြီးတော့ပြင်ဆင်ရတာပါဥပမာထုတ်လို့သူအစီအစဉ်တင်ဆက်သူသတင်းဖတ်ကြားသူသတင်းလိုက်ပြီးတင်ပြသူစသဖြင့်ပေါ့တနိုင်စာအစီအစဉ်အားလုံးအတွက်ကျမတို့အားလုံးကရုံခန်းမှာပြင်ဆင်ရတာပါဒါပေမဲ့အတန်လွင့်ဖို့မိနစ်ပိုင်းလောက်အလိုစတူဒီယိုထဲကိုရောက်မှဆက်ပိုင်းဆိုင်ရာချိုးရင်းနေတယ်ဆိုတာသိရတာပါရှင့်တဘောကတော့ကွန်ပျူတာထဲမှာကျမတို့ထည့်ထားတဲ့အစီအစဉ်နဲ့အားလုံးအလုံးမလုံးတော့ဘူးဆိုတဲ့တဘောပါဒါကြောင့်အဲ့ဒီခါမှာကျမတို့အားလုံးကပြာရာခတ်ပြီးတော့စတူဒီယိုထဲကိုဝင်ပြီးတော့ရှိတဲ့အစီအစဉ်တွေကိုတနိုင်စာတိုက်ရိုက်ထုတ်လွှင့်ရပါတယ်နောက်ပြီးတော့အစီအစဉ်တစ်ခုနဲ့တစ်ခုကြားခြားထားပြီးတဲ့တီးလုံးတွေကလည်းဖွင့်လို့မရတော့ဘူးလေဒီတော့အဲ့ဒီအင်ဂျင်နီယာဌာနမှာအသင်းရှိတဲ့တီးလုံးတွေကျမတို့အခေါ်ဆိုရင်တော့ house music ပေါ့အဲ့ဒါကိုနားဆင်တဲ့ပရိသတ်တွေညီးမသွားအောင်လို့ကြားခံပြီးတော့တီးပေးခဲ့ရတာပါရှင်နောက်ပြီးတော့အစီအစဉ်တွေကိုကျမတို့ကဆက်ကမိုင်းလောက်အထိအတိအကျစီစဉ်ထားတာဆိုတော့တီးလုံးပြီးသွားရင်နောက်ထပ်ဘာဆက်ပြီးတင်ပြမလဲဆိုတာကိုအဲ့ဒီခါမှာတိုင်ပင်ပြီးတော့ဆုံးဖြတ်တာပါကျမဆိုရင်လည်းထုတ်လို့သူစပွဲမှာတောင်ထိုင်တောင်းမှမထိုင်လိုက်ရပါဘူးစတူဒီယိုထဲကိုဝင်ပြီးတော့ရှိတဲ့အစီအစဉ်ဆိုင်ရက်တွေကိုရှိတဲ့ဝိုင်းတော်သားတွေနဲ့တလဲစီဖတ်ပေးခဲ့ရတာပါရှင်။နားဆင်ခဲ့တဲ့ပရိသတ်တွေအဆင်မပြေဖြစ်သွားရတဲ့အတွက်ကျမတို့စိတ်မကောင်းပါဘူးရှင်
။ဟုတ်ကဲ့နန်းလောင်တို့တဖွဲ့သားလုံးတော်တော်လေးပြေးလိုက်လွှားလိုက်ရတာဒီကျမတို့အဲ့ဒီတာဝန်မကြားတဲ့သူတွေလည်းကြားလိုက်ရပါတယ်။တော်တော်လေးကိုစိတ်မောရပါတယ်။သောရရှင်နေအခုလိုမျိုးဒါကိုနားလဲပြီးတော့ဆက်ပြီးတော့အားပေးနားဆင်နေတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်။သောရရှင်ဇင်မင်းကတော့ VOA ရဲ့ email လိပ်စာကိုသိကြပါတယ်ဆိုတော့မေးလာပါတယ်။ဟုတ်ကဲ့ပါကျမတို့ VOA မြန်မာပိုင်း email လိပ်စာက burmese@vonews.com ဖြစ်ပါတယ်နော်။ကျမစလုံးပေါင်းပြပါမယ်။ burmese@sraga.com email ပို့ရင်ရရတဲ့ alias သင်္ကေတလေးပါ။ပြီးတော့ voanews.com ဖြစ်ပါတယ်ရှင်။လာမင်းနေရောက်ဆိုတဲ့သောရရှင်ကတော့မေးလာတာတခုပါသူကမင်္ဂလာပါ VOA ရေးတဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်လိုချင်ပါတယ်မေးတာကိုဖြေချခြင်းလိုပါဒါရဲ့လေးလိုင်းအစီအစဉ်မှာပါဝင်ခြင်းနဲ့ထင်ပါတယ် VOA စာမျက်နှာမှာဖုန်းနံပါတ်ဝင်ကြည့်တာကြည့်လို့မရလို့ပါတဲ့ဟုတ်ကဲ့ကျမတို့ရဲ့ဖုန်းနံပါတ်ကတော့1အရှိဆုံးမှာ1ပါ1ဆိုတာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာကနေပြီးတော့ဆက်ရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ဖြစ်ပါတယ်အဲဒီနောက်မှာတော့ကျမတို့ရဲ့ရုံးရဲ့ကိုပိုင်ဖုန်းနံပါတ်ဖြစ်တဲ့2023255555လေးလိုက်ပါတယ်ဆိုတော့အစအဆုံးဆိုရင်တော့1-2-3-2-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- အခုလိုပဲ message ပို့ပြီးတော့ဆက်သွယ်နိုင်ပါတယ်။ကျမတို့ပြန်ခေါ်ရမယ့် phone number ကိုအဲ့ဒီ message မှာရေးပေးလိုက်ပါ။ကျမတို့ပြန်ပြီးတော့ဆက်သွယ်ပါမယ်နော်။ဒါနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုဝိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့အစားတွေလဲ VOE ကလက်ခံရရှိရမလို့အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးခြင်းပါတယ်။ဒီသောရရှင်ကတော့ဒီတည်ရန်စာတမ်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းဆိုပြီးတော့တိုက်ရိုက်လိမ့်မှုပြီးတော့ဒီ VOE ကနေပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်။ဒီသောရရှင်ကတော့ရေစကြိုကမျိုးနွယ်ကြောက်စင်းကုမ္ပဏီကရင်းအောင်ဦးလို့ရေးလာပါတယ်။
ကျွန်တော်တို့ပြည်သူလူထုအားကိုးအားထားပြုနေရတဲ့ပြည်သူအစိုးရလက်ထက်မှာကချင်ပြည်နယ်တွင်ကြောက်စိမ့်တူပေါ်နေမှုတွေကိုစနစ်တကျရေးဆွဲသွားမယ်လို့ကြားသိရပါတယ်။ကြောင်မြဦးတွေကိုပါပြင်ဆင်သွားမယ်လို့လည်းကြားရပါတယ်။အရင်အစိုးရလက်ထက်မှာမြင်းကောင်ကြီးကြီးတဲ့ဆက်ရန်တရားတွေနဲ့အရင်စလိုတူပေါ်ခဲ့တဲ့အပြင်အစိုးရနဲ့နှီးဆက်တဲ့ခရိုနီကုမ္ပဏီတွေကိုကြောက်စိမ့်လုပ်ခွင့်နှစ်ရှည်တည်တန်းတိုးပေးထားလို့အစိုးရသည်လက်ထက်၃နှစ်ထိရောက်လာပြီမဲ့အပြောင်းလဲတွေလည်းမတွေ့ရပါဘူး။အရင်ဆိုရည်လက်ထက်မှာကချင်ပြည်နယ်ကရထားတဲ့ငွေစင်းကလည်းစည်ရင်းပြောက်ဖြစ်ပြီးနိုင်ငံတော်ပန္နာတွေဆုံးရှုံးနေရတယ်လို့လည်းသိရပါတယ်။ဒီတော့အခုဆိုရည်လက်ထက်မှာကချင်ပြည်နယ်တွင်တရားစာရာတူဖို့နေတာတွေကိုဘလို့နီးလန်းနေနဲ့ပုံစံပြောင်းလဲဆောင်ရွက်သွားမလဲဆိုတာပြည်သူအများစုမျှော်လင့်ဆောင်စားနေပါတယ်။တာဝန်ရှိသူတွေအများဆုံးအကောင့်ထဲပေါ်ပေးစီလိုပါတယ
်။ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တလောကပဲဟိုတည်င်းတော့မှတ်စုအစီအစဉ်မှာရေဒီယိုကရောရုံမြင်တန်ကြားကပါထုတ်လွှင့်ပေးသွားတာရှိပါတယ်။တပိုင်းတနိုင်လှုပ်ခွင့်ပေးမဲ့ကြောင်မြတ်ဥရေချံမကြသေးခင်ကပဲမြို့သားလွှတ်တော်ကနေဆွေးနွေးအတီးပြုလိုက်လို့လွှတ်တော်မှာမတင်သွင်းခင်ကအောက်ခြေကိုကွင်းစင်လေးလာခဲ့ခြင်းမရှိဘူးဆိုပြီးတော့လူတွေကဝေဖန်တာတွေထွက်ပေါ်ပြီးတော့ဒီဥရေချံကမျှော်မှန်းထားတဲ့အတိုင်းလက်တွေမှာအကျိုးရလက်ရှိပါမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ ဒီတော့မကြခင်မှာပြထမ်းဖို့ပြင်ဆင်နေတဲ့ဥရေချန်ကလက်တွေလုံနေတဲ့သူတွေအတွက်အကျိုးရလဒ်နဲ့ခက်ခဲမှုတွေဘယ်လိုဖြစ်စေနိုင်မလဲဆိုတာကိုကျွန်တော်တို့ကသတင်းတောင်မှတ်စုအစီအစဉ်မှာအဲ့ဒီလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေကြတဲ့သူတွေကိုမေးမြန်းပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အော်ဒီတော့ရှင်အခုမေးထားတဲ့အကြောင်းအရာနဲ့လဲကြိုက်ညီပါရနော်။ကျွန်တော်တို့အစီအစဉ်လေးကိုလည်း VOA website ဒါမှမဟုတ် Facebook စာမျက်နှာမှာဝင်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အခုဒီတော့ရှင်မေးခြင်းတဲ့အကြောင်းအရာကိုလည်း VOA ကတဆင်သက်ဆိုင်ရာတာဝန်ရှိသူတွေကြားသိနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နောက်ထပ်မြန်မာနိုင်ငံကလူမှုရေးရာကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့ကိုပိုင်မြင့်ကိုထုတ်ဖော်လာတဲ့သောရရှင်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြပေးကြပါမယ်။ဒီသောရရှင်ကတော့သူ့ဘာသူမောင်ဝီပဇဝါဒီလို့ရေးထားပါတယ်။အမုန်းပွားခြင်းဆိုတာမကောင်းပါဘူးလို့သူ့ရဲ့စာကိုအစချေလာပါတယ်
။အမုန်းပွားခြင်းဆိုတာမကောင်းပါဘူး။ဒါပေမဲ့ဘသူရဲ့ဘလို့စံနှုန်းနဲ့တတ်မှတ်တာလဲ။ဘလို့အမုန်းတရားဖြစ်စေတယ်လဲဆိုတာကတော့အရေးကြီးတယ်လို့မြင်ပါတယ်။အမှန်တရားကိုမျက်ကွယ်ပြုရင်တော့ဒီမိုကရေစီမရင်းကျင့်ခံရတယ်လို့ပဲမြင်ပါတယ်။အထင်ရှားဆုံးကဥဝေရတူပါသူ့ရဲ့အကောင့်ပိတ်သိမ်းခံလိုက်ရခြင်းဟာဖြစ်သင့်ရဲ့လားဆိုတာဓမ္မဒိဋ္ဌန်ကြကြဘယ်သတင်းဌာနဘယ်မီဒီယာကဝေဖန်ရေးသားမှုပါတလဲသူ့ရဲ့ရေးသားပြောဆိုချက်တွေကိုဘာလို့ဖြေရှင်းချက်မတောင်းဝင်ခဲ့ကြတလဲဥဝေရတူပုံပါတဲ့ postman သမားဖြုတ်ချနေတာဟာတရားပါသလားဥကိုနီနှစ်ပတ်လည်နေ့ကမင်းတုံညာခေါ်ဥဣတ္တရီရွတ်သွားတဲ့ကြပြဟာအမုန်းတရားကင်းပါရဲ့လားဒါမျိုးကြတရားဝင်ခွင့်ပြုပြီးဘယ်မီဒီယာများထောက်ပြဝေဖန်ခဲ့ပါတယ်ကိုနှစ်တိုင်ရင်အပြုံးကိုမနှစ်တိုင်ရင်အမုန်းဆိုတာမျိုးနဲ့ထိန်းကြောင်းဖို့လုံနေရင်တော့အမှန်တရားပေါ်မှာအာဂရီဖုံးလွှမ်းနေတဲ့ Facebook ခင်ပေတိုင်းပဲဖြစ်နေမှာပါပဲ
ဟုတ်ကဲ့ဒီစာရင်းမှာဒီတော်ရရှင်ကအာဂရီဖုံးလွှမ်းတဲ့ Facebook ခင်ပေတိုင်းဖြစ်မှာပါလို့ရေးလာပေမဲ့လေဒီတော်ရရှင်ရဲ့စာရဲ့ထိတ်ဆုံးမှာပြောထားတဲ့ ਨੇ Facebook ရဲ့လမ်းစဉ်နဲ့တထက်တည်းကိုက်ညီတယ်လို့ထင်ပါတယ်เนาะအဲ့ဒါကတော့အမုန်းပွားစေခြင်းဆိုတာမကောင်းပါဘူးလို့နောက်ဆက်လုံးကခံယူလာပဲဖြစ်ပါတယ်။ဒီတော်ရရှင်ရဲ့ဆာမှာပြောထားသလိုဥဝီရသူရဲ့အကောင့်ပိတ်သိမ်းခံလိုက်ရတဲ့ကိစ္စဖြစ်တင်ပါရဲ့လားဆိုလို့ကျွန်မ Facebook မှာတရားဝင်ဖြေရှင်းချက်ကိုကျွန်မဒီမှာပြန်ပြီးပြန်ကြားပေးချင်ပါတယ်နော်။ဒီသတင်းနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ VOA က February လကုန်ပိုင်းတုန်းကပဲ Facebook ကိုဆက်သွယ်ပြီးတော့သတင်းထုတ်လွှင့်ပေးခဲ့တာပါနော်။ Facebook လူမှုကွန်ရက်ဆာမျက်နှာအနေနဲ့ Facebook အတိုင်းဝိုင်းတွေမှာတဦးနဲ့တဦးအမုန်းပွားစေဖို့တင်တဲ့အကောင့်တွေကိုအသုံးပြုခွင့်မပေးတဲ့စီကံချက်အရမြန်မာနိုင်ငံကအရှင်ဝီရသူရဲ့ Facebook ဆာမျက်နှာကို American အခြေစိုက် Facebook ကုမ္ပဏီရဲ့တာဝန်ရှိသူတွေပိတ်ပစ်လိုက်တယ်လို့ဆိုပါတယ်။ဗုဒ္ဓဘာသာဝင် Bin Laden လို့နာမည်ကြီးတဲ့အရှင်ဝီရသူရဲ့ Facebook ဆာမျက်နှာမှာမွတ်စလင်တွေနဲ့ပတ်သက်လို့ရန်လိုမုန်းထားတဲ့ရေးသားချက်ပြောဆိုချက်တွေတင်နေတာဟာအမုန်းပွားစေတဲ့အတွက်အဲ့ဒီအကောင့်ကိုပိတ်ပစ်လိုက်တယ်လို့ Facebook ရဲ့ပြောခွင့်ရသူ Christine Chang က video ကို email နဲ့တိုက်ရိုက်အတည်ပြုပြီးပြောသွားခဲ့တာပါ။ဒီလိုမျိုးအကြောင်းအရာတွေကိုတစုံတစ်ယောက်က Facebook မှာတင်လာရင်တက်ရောက်တဲ့အတိုင်းအတာအလိုက်ခိတသုံးခွင့်ပိတ်ပင်တာကနေပြီးတော့အကောင့်ကိုဖယ်ရှားတဲ့အထိအေးအေးယူတဲ့ကြောင်းလဲသူကပြောပါတယ်။အရှင်ဝီရသူရဲ့အကောင့်ကိုဇန်နဝါရီလနှောင်းပိုင်းမှာပိတ်ပစ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့ Facebook လူမှုကွန်ရက်အနေနဲ့သူ့ရဲ့မူဝါဒကိုဆွဲကင်ပြီးတော့သူ့ရဲ့မူပေါင်းတွေကနေပြီးတော့အေးအေးယူလှုပ်ဆောင်တာပဲဖြစ်ပြီးတော့တကယ်တမ်းသူကမတရားမှုမများတမှုတွေလုပ်ခဲ့ရင်အလုံးကဝိုင်းပြီးတော့ကန့်ကွက်ကြမှာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီခါမှာတရားဥပဒေအရစုံစမ်းစစ်ဆေးမှုတွေလည်းပေါ်လာနိုင်တယ်လို့မျိုး Facebook ကုမ္ပဏီအနေနဲ့လည်းသူတို့ဘက်ကိုပြန်ပြီးတော့ထိခိုက်နှိမ့်နာစေတဲ့ဖြစ်ရမျိုးတွေကိုလည်းဖြစ်စီမှာဖြစ်ပါတယ်ဒါကြောင့်မလို့ Facebook ကလည်းဒီလိုကိစ္စရဲ့မျိုးတွေမှာအထူးသတိထားပြီးတော့ကင်တွေတတ်ပါတယ်ရှင်ဒီတော့ရရှင်အခုဒါနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့မကြေလည်တာရှင်တော့ Facebook ကိုတိုက်ရိုက်ဆက်သွယ်ပြီးတော့စော်ဒကတက်တင်တယ်လို့အကြံပေးချင်ပါတယ်နော်တော့ရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီကနေ့ဒီမနက်ရက်ချင်ပါတယ် VOA ရဲ့တိတ်ချစ်တော့ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
တော့မြန်မာတက်ချစ်တော်ရရှင်တွေကိုမြန်မာတချင်းလေးတပုံနဲ့မြေတားတည်းလဲဆောင်ပေးချင်ပါတယ်။တလောကပဲထွက်သွားခဲ့တဲ့ဒီဥခင်မောင်တို့အမတ်တရားတချင်းတွေစုစည်းပြီးတော့လူငယ်အစိုးရတွေပြန်ပြီးတော့တည်ဆူထားတဲ့အခွေတွေကပဲဖြစ်ပါတယ်။အစိုးပြိုင်ပွဲတစ်ခုမှာစုရပြီးတော့အမတန်အောင်မြင်ကြော်ကြားသွားခဲ့တဲ့အစိုးရှင်မလေးဘီလီလာမင်းအေးပြန်တည်ဆူထားတဲ့တချင်းဖြစ်ပါတယ်ရှင်။ခင်မောင်တို့ရဲ့တချင်းဟောင်းလေးဖြစ်တဲ့ပန်းချစ်သူဆိုတဲ့တချင်းကိုဘီလီလာမင်းအေးတည်ဆူထားတာနားဆင်ကြည့်ပါအောင်နော်။ပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအောင်ရွှင်လန်းချမ်းမြေ့ကြပါစေ
။ Bellula kusume Do chate thuye ngwene Na ko isalo la lo Myolinze banche
ဧသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံကဈေးကြောင်းသားတွေဟာဈေးပညာသင်ကြားရေးမှသူတို့အသုံးပြုခဲ့တဲ့အလောင်းတွေကိုကျေးဇူးဆက်တဲ့အနေနဲ့ရှစ်ခိုးကြော့တဲ့အခမ်းအနားကျင်းပခဲ့ကြပါတယ်။တရုတ်နိုင်ငံရှန်ရှိပြည်နယ်ရှီအန်မြို့ကညဘက်ကောင်းကင်ယံမှာမေလ၁ရက်နေ့အလုသမားနေ့ကိုဆင်နွှဲတဲ့အနေနဲ့ဒရုန်းရောင်စုံနဲ့မီးအလှပွဲဆင်နွှဲခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုငင်းချမ်းနဲ့မတ်ဤတန့်စင်တို့ကတင်ပြထားပါတယ
်။ထိုင်းနိုင်ငံကဈေးကြောင်းသားတွေဟာဈေးပညာသင်ကြားရေးမှာသူတို့အသုံးပြုခဲ့တဲ့အလောင်းတွေကိုရှစ်ခိုးကြော့တဲ့အခမ်းအနားကျင်းပခဲ့ကြပါတယ်။အလောင်းကောင်တွေကိုခန္ဓာဗေဒသင်ကြားရာမှာအသုံးပြုခဲ့ကြတာဖြစ်ပြီးတော့စုစုပေါင်း325လောင်းကိုကြော့ခဲ့ကြတာဖြစ်ပါတယ်။ဘက်ကောက်မှာရှိတဲ့ချွန်လွန်ကွန်တက်ကတူဆေးပညာဒုတိယနှစ်ကျောင်းသားကျောင်းသူပေါင်း300ကျော်ပါဝင်ခဲ့ကြတာဖြစ်ပါတယ်။ဒီအလောင်းကောင်တွေကိုထိုင်းဘာသာစကားနဲ့အကျန်ရိုက်လို့ခေါ်ပြီးတော့ကျောင်းအုပ်ကြီးလို့အဓိပ္ပာယ်ရပါတယ်။ဒါကလည်းသူတို့ကိုလေးစားတဲ့သဘောနဲ့ခေါ်ဝေါ်တာဖြစ်ပါတယ်။ အခုလိုပွဲမျိုးကိုနှစ်ဆင့်ကျင်းပလာတာဒီနှစ်ကတော့15ကြိမ်မြောက်ဖြစ်ပြီးတော့ပုံနာဟူရတယောက်ကပွဲတော်ကိုဦးဆောင်ကြီးကြပ်တာဖြစ်ပါတယ်ဗုဒ္ဓဘာသာယုံကြည်မှုအရာနောက်ဘဝမှာကောင်းရာမွန်ရာရောက်အောင်အခုလိုခန္ဓာကိုယ်ကိုစေပညာလေ့လာဖို့အတွက်လှူဒန်းကြတာပါအခုလိုကတော့ပွဲပြီးသွားရင်တော့အနီးနားကဖုန်ကြီးကြားမှာခဏထားပြီးမိရှို့တကြုံမှာဖြစ်ပါတယ
်အီတလီနိုင်ငံရဲ့အမှတ်အသားတစ်ခုဖြစ်တဲ့ Vespa Primavera Scooter Cycle လေးတွေစီတန်းလှိုက်လေတဲ့ပွဲကို Piaggio Company 250ပြည့်အထိမ်းအမှတ်ဖြစ်ကျင်းပခဲ့ပါတယ်အခုလို Cycle လေးတွေစုဝေးတဲ့ပွဲကိုနိုင်ငံတော်ကနေရာအနှံ့မှာလည်းပြုလုပ်ခဲ့ကြပြီးတော့အသက်ကြီးငယ်မရွေးပျော်ပျော်ရွှင်ရွှင်စူးစူးညံ့ညံ့ပါဝင်ခဲ့ကြပါတယ်ဒီ cycle လေးတွေကိုတူဆန်မြို့မှာစတင်ထုတ်လုပ်ခဲ့ပြီးတော့ပျော်ဝဲရွှင်ပွဲတွေကိုအဲ့ဒီမြို့မှာအဓိကပြုလုပ်ခဲ့ကြပါတယ်နိုင်ငံအနှံ့က Vespa cycle ချစ်သူတွေဒီမြို့ကိုစုဝေးရောက်လာခဲ့ကြပြီး cycle ပျော်ပျော်ပါပါမောင်းခဲ့ကြပါတယ် Piaggio Company ကထုတ်လုပ်တဲ့ Vespa cycle တွေဟာလူသိများထင်ရှားပြီးတော့အီတလီနိုင်ငံရဲ့အမှတ်တံဆိပ်ဖြစ်လာခဲ့တာပါ
ပြည်နိုင်ငံရှမ်းရှိပြည်နယ်ရှမ်းမြို့ကမြဘက်ကောင်းကင်ရံမှာမေလတရနေ့အလုတ္တမနေ့ကိုဆင်နွှဲတဲ့အနေနဲ့ဒရုန်းရောင်စုံနဲ့မေလပွဲဆင်နွှဲခဲ့ကြပါတယ်။အဝေးထင်းဒရုန်းယာဉ်1438စီးပါဝင်ပြီးတော့မြို့တော်ရဲ့ရှေးဟောင်းမြို့ရိုးပေါ်ကနေအလှပြပြန်ခဲ့ကြတာဖြစ်ပါတယ်။မေရောင်စုံတွေလည်းတင်ဆက်ထားပြီးတော့တရုတ်စလုံးအမျိုးမျိုးကိုမေရောင်စုံနဲ့တရုတ်ဖော်ပြခဲ့ကြတာပါ။လာရောက်ကြည့်ရှုသူတွေရင်သက်ရှူမောမဆုံးဖြစ်ခဲ့ကြပြီးတော့ဉာဏ်ပညာတိုးတက်မှုကိုချီးကျူးခဲ့ကြပါတယ်။ရှမ်းမြို့ဟာတာရာကူတာလို့ခေါ်တဲ့တရုတ်ရှေးဟောင်းမြေသားအယုတ်စစ်တီတွေရှာဖွေတွေ့ခဲ့တဲ့နာမည်ကြီးတဲ့မြို့လည်းဖြစ်ပါတယ်။သမိုင်းဝင်ရှေးဟောင်းမြို့တစ်ခုထပ်ပေါ်တာကိုပြချင်လို့အခုလိုနည်းပညာနဲ့မီးလှပြပွဲကိုဖန်တီးခဲ့ရလဲဖြစ်ပါတယ်။အခုလိုဝေးထင်းဒရုန်းယာဉ်တွေအားလုံးတစ်ခုနဲ့တစ်ခုမတိုက်မီအောင်10စင်တီမီတာစီအကွာမှာအားလုံးညီညီညာညာလှုပ်ရှားနေအောင်ကွန်ပျူတာတစ်လုံးနဲ့ထိန်းချုပ်တဲ့လူတစ်ယောက်ထင်းနေပဲလှုပ်ဆောင်သွားတာဖြစ်ပါတယ်။ဒီနည်းပညာကိုတရုတ်နည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ Ehang ကတည်ထွင်တာဖြစ်ပြီးတော့ကမ္ဘာပထမဦးဆုံးလည်းဖြစ်ပါတယ်ရှင
်။ကိုငင်းချင်းနဲ့မတ်အီတန်စင်တို့တင်ဆက်ခဲ့တဲ့ကမ္ဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ကမနေ့ပြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24.41-53.51နဲ့လိုင်းလမ်းမီတာ190တို့ကနေပြီးဖမ်းယူနားဆင်နိုင်ပါတယ်ရှင်။မကြာခင်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။အာဖဂန်နစ္စတန်ရှေ့တောင်ပိုင်းဒေသကမဲဆန္ဒရှင်စည်ရင်ပေးသွင်းရာစင်တာအဖြစ်အသုံးပြုနေတဲ့လူစီကားရာဗလီဝစ်ကျောင်းတစ်ခုမှာအင်အားပြင်းပုံဖောက်ခွဲခဲ့တာကြောင့်ဖျားဝတ်ပြုသူအနည်းဆုံး12ဦးသေဆုံးပြီး33ဦးဒဏ်ရာရခဲ့ပါတယ်။နိုင်ငံမြောက်ပိုင်းမှာအိန္ဒိယနိုင်ငံသားအများစုပါတဲ့အင်ဂျင်နီယာ9ဦးကိုဘယ်သူတွေမှမသိရတဲ့တနတ်သမားတွေပြန်ပေးဆွဲပြီးနိုင်ပိုင်းအခြားမှာပဲနိုင်ငံအရှိတောင်ပိုင်းမှာဘုံကွဲခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအလယ်ပိုင်းပန်ချက်ပြည်နယ်မှာဒီကနေ့တနင်္ဂနွေနေ့ပြည်ထောင်စုအစိုးရရဲ့ပြည်ထရေးဝန်ကြီးအာဆန်အစ်ကဘဲကိုလုကြံတပ်ဖြတ်ဖို့ကြိုးစားခန့်ခဲ့ရပြီးအသက်ဘေးကနေလွတ်မြောက်သွားပါတယ်။တိုက်ခိုက်မှုဖြစ်ခဲ့တဲ့ဆိုရာကိုရဲကအတီးပြုပါတယ်။ဝန်ကြီးရဲ့ညာဘက်ပခုံးမှာတနက်ချီထိမှန်ခဲ့ပါတယ်။ဒဏ်ရာရထားတဲ့ဝန်ကြီးကိုတော့အနီးကစစ်ရုံကိုပို့ဆောင်ပြီးအခြေအနေတည်တည်ငြိမ်ငြိမ်ရှိနေတယ်လို့ဆရာဝန်တို့ကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နဲ့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်နောက်မှဒီဆုံးဖြတ်ချက်အပေါ်နှောင့်ထားရစရာဖြစ်လာလိမ့်မယ်လို့အီရန်သမ္မတကဒီကနေ့တနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်ဆိုရင်တမိုင်းမှာမကြုံစဘူးနှောင့်ထားရစရာဖြစ်လာလိမ့်မယ်လို့အီရန်သမ္မတဟာဆန်ရူဟာနီကရုပ်သံမင်ကိုမှာပြောဆိုသွားတာဖြစ်ပါတယ်။ရုရှားနိုင်ငံရဲ့ထင်ရှားဆုံးအထက်ခံကောင်းဆောင်အလက်စီနက်ဗနီနဲ့ယာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေမနစ်စနေနေ့ကရဲကဖမ်းဆီးခဲ့ပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့အထက်ခံကောင်းဆောင်ပြန်လည်လွတ်မြောက်လာပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကမီခေးဒူဘင်စကီဖြစ်ပါတယ်။တော်တော်ရှင်များအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.